Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်နိုဝင်ဘာ22ရက်ပေါ်တူညအစီအစဉ်တွေကို Washington DC မြို့တော်ကနေည9နိုင်ကနေ10နိုင်အထိတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ line do meter 192532အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hamas အဖွဲ့ကဖမ်းဆီးခံထားရတဲ့တစားကန်အချို့ကိုမင်းနဲ့ချင်အစောဆုံးထားပြီးပြန်လွှတ်ပေးလာနိုင်ပါတယ်အမေရိကန်နဲ့ဖိလစ်ပိုင်တောင်ကျုပ်ပင်လယ်မှာပူးတွဲကင်းလှည့်နေပါတယ်ဆီယာနာသိမ်းပြီးနောက်ပထမဆုံးအကြိမ်ဖြစ်တောင်ကြီးတစားနိုင်မီးဗုံးပွဲမှာလာရောက်သူမရှိသလောက်ဖြစ်နေပါတယ်ဆိုတဲ့ထိတ်တန့်ရသတင်းတွေကိုပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါဝက်ခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ဒီရခိုင်ပေါတော်တိုက်ပွဲဘက်မှာစစ်ကောင်စီလေကြောင်းရေကြောင်းကတိုက်ခိုက်ခဲ့ပါတယ်။နောက်စကိုင်း30ကစစ်ကောင်စီတပ်စခန်း4ခုကာကွယ်ရေးတပ်တွေသိမ်းပိုက်ခဲ့တာမှာကာကွယ်ရေးတပ်ပြောခွင့်ရက
7နာရီကျော်လောက်မှာ30အားထားကတည်ရင်ဒီဘက်ကပြည်သူစေုံကြီးရင်ရဲစခန်းဘက်ပါလေခရယောင်းနေဝန်တိုင်းအရာဝင်စီရပါတဲ့3ဆောင်းနဲ့စိမ့်စီရမိတယ
်။နောက်ရှမ်းမြောက်တစ်တုံညာနှစ်ခွန်စစ်စင်ရေး3ဘက်ကျော်ကြာရှမ်းမြောက်3မြို့နယ်မှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်လူညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းနောက်အပတ်စင်ကဏ္ဍမခင်လေးရဲ့ဂျန်စီနောက်ကိုရရင်အားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသတိုက်ခိုက်မှုတွေကို၄ရက်ကြာရပ်ဆိုင်းထားဖို့ကာတာဘက်ကကြေညာခဲ့ပြီးတဲ့နောက်မှာဟာမတ်အဖွဲ့ကဖမ်းဆီးခံထားရတဲ့တစားကန်အချို့ကိုမင်းနဲ့ချင်ကြာတာရင်းနဲ့အစောဆုံးထားပြီးပြန်လွှတ်ပေးဖို့ရှိနေပါတယ်။ဟာမတ်တွေဘက်ကအမျိုးသမီးနဲ့ကလေးအယောက်50ကိုပြန်လွှတ်ပေးသွားမှာဖြစ်တယ်လို့အစ္စရေးဘက်ကလည်းအစ္စရေးအကျဉ်းထောင်တွေမှာထိန်းသိမ်းခံထားရတဲ့ပါလက်စတိုင်းအမျိုးသမီးတွေနဲ့ကလေးတွေကိုပြန်လွှတ်ပေးဖို့ရှိတယ်လို့ကာတာဘက်ကပြောပါတယ်။အမေရိကန်အကြီးတန်းအုပ်ချုပ်ရေးအရာရှိတဦးကတော့ကာတာအမေရိကန်နဲ့အီဂျစ်တို့ဥဆောင်တဲ့ရဲတပ်တစ်ပတ်ကြာစစ်ဆင်ညှိနှိုင်းမှုတွေပြုလုပ်ပြီးတဲ့နောက်မနေ့အစောပိုင်းမှာအစောပိုင်းအသဘောတူညီချက်ကိုကြီးညာခဲ့တာဖြစ်တယ်လို့ပြောပါတယ်။ Hamas ကလွတ်မြောက်လာတဲ့တစားကန်တွေထဲမှာအမေရိကန်အများပြားပါဝင်မယ်လို့အမေရိကန်တာဝန်ရှိသူတွေကလည်းပြောထားပါတယ်။ American သမ္မတဂျိုးဘိုင်ဒန်ကလည်းကာတာရှိတ်ဆော်ဘာတာမင်ဘင်အာမက်အယ်ဒနီနဲ့အီဂျစ်သမ္မတအဒယ်ဖတာ SCC တို့ကိုဒီသဘောတူညီချက်အကောင့်ထဲပေါ်နိုင်မှုအတွက်ပူးပေါင်းဆောင်ရွက်ခဲ့တာကိုကျေးဇူးတင်ကြောင်းနဲ့ဂါဇာမှာရှိတဲ့အပြစ်မဲ့ပါလက်စတိုင်းမိသားစုတွေရဲ့ဒုက္ခတွေကိုတတ်တာရစေဖို့အတွက်နောက်ထပ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အစ္စရေးဝန်ကြီးချုပ်နက်တန်ယာဟုနဲ့အစိုးရအဖွဲ့ရဲ့အပြစ်ရပ်ပေးမှုကိုလည်းကျေးဇူးတင်ပါတယ်လို့ကြေညာချက်မှာထုတ်ပြန်ထားပါတယ်ရှင်
။ American တပ်တွေအနေနဲ့အီရန်နဲ့ဆက်နွယ်နေတဲ့အီရတ်မှာရှိတဲ့လက်နက်ကိုင်တပ်တွေကိုလေကြောင်းတိုက်ခိုက်ခဲ့တယ်လို့ပြောလိုက်ပါတယ်။အီရတ်နိုင်ငံထဲမှာရှိတဲ့အီရန်ကအားပေးထောက်ခံနေတဲ့လက်နက်ကိုင်တပ်တွေကို American တပ်ဖွဲ့တွေကတနင်္လာနေ့ကနေစပြီးနှစ်ကြိမ်စက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ American စစ်တပ်အလဲပိုင်းဒေသကုတ်ကဲတပ်ဖွဲ့ကပြောလိုက်တာပါ။အီရန်နဲ့အီရန်ကအားပေးထောက်ခံနေတဲ့အုပ်စုတွေရဲ့အမေရိကန်နဲ့မဟာမိတ်တွေပေါ်တိုက်ခိုက်မှုတွေကိုဓာတ်ရိုက်တုံ့ပြန်တဲ့အနေနဲ့အီရတ်နိုင်ငံဒေသစံတော်ချိန်ဒီနေ့အစောပိုင်းမှာပဲအမေရိကန်ကတိုက်လေရင်နဲ့ပြစ်မှတ်နှစ်ခုကိုအတိအကျချင်းရွယ်တိုက်ခိုက်ခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ LN Bar နဲ့ Jeff L. Sager အနီးမှာအခြေစိုက်လှုပ်ရှားနေတဲ့ Katip Hasbullah စစ်သွေးကြအုပ်စုရဲ့ကုတ်ကဲရင်းနဲ့စစ်စင်ရေးဌာနတွေကိုတိုက်ခိုက်ခဲ့တာလို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိသူက VOA ကိုပြောပါတယ်။ပြင်းထန်တိုက်ခိုက်ခဲ့တဲ့နေရာနှစ်ခုမှာအီရတ်နဲ့ဆီးရီးယားနိုင်ငံတွေကအမေရိကန်စစ်စခန်းတွေကိုမကြသေးခင်ကတိုက်ခိုက်ခဲ့မှုမှာအားပေးကူညီခဲ့တဲ့ကတိပ်ဟက်စ်ဘိုလာအဖွဲ့ဝင်တွေရှိနေခဲ့တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာ
ရုရှားဘက်ကဒရုန်း14စင်းနဲ့ cruise ဒုံးကြီးတစ်စင်းကိုဒီနေ့ပဲထပ်မံပြစ်လွတ်လိုက်တယ်လို့ယူကရိန်းဘက်ကပြောပါတယ်ယူကရိန်းဘက်ကတော့နိုင်ငံရဲ့အလေပိုင်းအရှိတောင်ဘက်နဲ့အနောက်ဘက်ဒေသတွေကိုဝင်ရောက်တိုက်ခိုက်နေတဲ့ drone တွေအားလုံးကိုလေကြောင်းရဲ့ကာကွယ်အဖွဲ့ကပစ်ချနိုင်ခဲ့တယ်လို့ဆိုထားပါဗျ။ကြီးကြီးမားမားပျက်စီးဆုံးရှုံးမှုနဲ့အသေးပြောက်သတင်းတွေကိုချက်ချင်းထုတ်ပြန်နိုင်ခြင်းမရှိသေးပါဘူး။ဒီ drone တွေဟာအီရန်ကလုတ်တဲ့ drone တွေဖြစ်တယ်လို့ယူကရိန်းဘက်ကပြောထားတယ်လို့အမေရိကန်ဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးအီရန်ကိုသတိပေးထားပါဗျ။အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကလည်းအီရန်ဟာရုရှားဒုံးကြီးတွေ electronic စနစ်တွေနဲ့လေကြောင်းရဲ့ကာကွယ်ရေးအပါအဝင်မကြုံစဘူးသောကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုပေးဖို့ ကန့်လန့်ထားတယ်လို့သတင်းတောက်တွေကအင်ကာနီကပြောပါရယ်အီရန်ကပက်ထိန်ဘုံးနေနဲ့အမြောက်ကြီးတွေကိုရုရှားကိုအစောပိုင်းတွေကထောက်ပံ့ပေးထားတယ်လို့လည်းခါဘီကပြောထားပါရယ်ရှင
်တရုတ်နဲ့ပိုတင်းမာလာနေချင်းအမေရိကန်နဲ့ဖိလစ်ပိုင်တို့ကတော့တောင်တရုတ်ပင်လယ်မှာပူတွဲကင်လှည့်လိုက်ကြပါတယ်တရုတ်နိုင်ငံရဲ့တင်းမာတဲ့လုပ်ရက်တွေတိုးလာနေချိန်မှာပူပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လာနေတဲ့အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့တောင်တရုတ်ပင်လယ်မှာလေကြောင်းရေကြောင်းပူတွဲကင်လှည့်လောက်လိုက်ကြတာပါတရုတ်နိုင်ငံကလက်အောက်ခံအဖြစ်သဘောထားတဲ့ထိုင်ဝမ်ကျွန်းနဲ့ကီလိုမီတာ200လောက်သာဝေးတဲ့ဖိလစ်ပိုင်နိုင်ငံမြောက်ဘက်ဆွန်းဘန်တန်နီးစ်အရက်မှာမနေ့တုန်းကလေကြောင်းကနေပူတွဲကင်လှည့်တဲ့အစီအစဉ်မှာပါဝင်ခဲ့ကြောင်းဖိလစ်ပိုင်လေတပ်ကဒီနေ့ပဲထုတ်ပြောခဲ့တာပါမနေ့ကချက်တာရင်းနေ့အထိပူတွဲကင်လှည့်မဲ့အစီအစဉ်မှာနှစ်နိုင်ငံရေတပ်ဖွဲ့တွေလည်းပါဝင်မှာဖြစ်ပါတယ်ဒေသရင်းနိုင်ငံတွေကြားပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြသဖို့ပုံမတင်မာတဲ့လုပ်ရက်တွေတိုးလာနေတာကြောင့်အရေးကြီးတဲ့အခြေအနေနဲ့ကြုံရနေကြောင်းဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကပြောဆိုလိုက်ပြီးဂျပန်အတွင်းမှာပဲပူတွဲကင်လက်ခဲ့ကြတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းညင်ညာထားတာကြောင့်ဖိလစ်ပိုင်နဲ့သာမကဗီယက်နမ်မလေးရှားထိုင်ဝမ်ဘရူနိုင်းစတဲ့ဒေသတွေနိုင်ငံတွေနဲ့ပါအငင်းပွားမှုတွေပေါ်ပေါက်နေပြီးဩစာရှင်ဝါအတွက်အားပြိုင်နေကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာလည်းမကြာခဏထိတ်တရင်ဆိုင်မှုတွေကြုံနေရပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ19.69 kHz 15.53ညာလိုက်တိုမီတာ25 kHz 11.83 ညာလိုက်တိုမီတာ32 kHz 9335တို့ပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဟူးညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတမိုင်းဝင်စီးရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုရက်ဆိုင်လိုက်ကြောင်းထောင်ကိုရီးယားဘက်ကဒီကနေ့ပဲကြေညာလိုက်ပါတယ်။မြောက်ကိုရီးယားကထောက်လန်းရေးဂျိုရူးလွှတ်တင်ပြီးနိုင်ပိုင်းအကြမှာပဲတောင်ကိုရီးယားကအခုလိုကြေညာလိုက်တာပါ။အစိုးရဝန်ကြီးအစည်းအဝေးအပြီးမှာပဲနှစ်နိုင်ငံကြားထားရှိတဲ့စီးရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုရက်ဆိုင်လိုက်တာကြောင့်ဝေဟင်ကနေစစ်ဘက်ထောက်လန်းရေးလုပ်ငန်းတွေပြန်လည်လှုပ်ဆောင်သွားမှာဖြစ်ကြောင်းမြောက်ကိုရီးယားကိုအကြောင်းကြားခဲ့တယ်လို့တောင်ကိုရီးယားအမျိုးသားကာကွယ်ရေးမူဝါဒဆိုင်ရာဒုတိယဝန်ကြီးဟော့တီယန်ကပြောပါရယ်အခုလိုစီးရေးသဘောတူညီချက်ရက်ဆိုင်လိုက်တာနဲ့ပတ်သက်ပြီးမြောက်ကိုရီးယားမှာတာဝန်ရှိကြောင်းနဲ့နောက်ထပ်ကြူကြော်ရန်ဆလာရာတွေကိုလည်းပြင်းပြင်းထန်ထန်တုံ့ပြန်မှာဖြစ်တယ်လို့သူကပြောပါရယ်အင်ကာနေတုန်းကပရမာဇုံထောက်လန်းရေးဂျိုရုကိုကမ္ဘာဘက်လမ်းကြောင်းနဲ့အောင်မြင်စွာလွှတ်တင်နိုင်ခဲ့ကြောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကကြီးကြပ်ကြီးရှုခဲ့တယ်လို့မြောက်ကိုရီးယားဘိုင် KCNA သတင်းဌာနကကြေညာထားပါရယ်ဂျပန်အစိုးရကတော့တိုက်ချင်းပြစ်ဒုံးကျည်ဖြစ်ဟန်ရှိတဲ့ဒုံးကျည်ကိုပြစ်လွတ်ခဲ့တယ်လို့ပြောခဲ့ပြီးအိုကီနာဝါစီးရင်စုမှာနေထိုင်နေကြသူတွေကိုတတ်မှတ်ထားတဲ့ခိုးလုံရနေရာတွေကိုချက်ချင်းသွားဖို့အမိန့်ထုတ်ခဲ့ပါတယ်
။ရိုဟင်ဂျာဒုက္ခသည်ယာချီအင်ဒိုနီးရှားကိုထပ်ရောက်လာတယ်လို့ကုလသမဂ္ဂယုံကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံအာချေဒေတာကိုနောက်ထပ်ဒီရိုဟင်ဂျာ200လောက်မင်းညာပိုင်းကရေချောင်းကနေရောက်လာကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂယုံကဒီနေ့ပဲပြောလိုက်တာပါ။မင်းညာပိုင်းကနောက်ဆုံးရောက်လာတဲ့အသုံးနဲ့ပါဆိုရင်အခုသတင်းတစ်ပတ်အတွင်းအင်ဒိုနီးရှားကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ကျော်ရှိသွားပါပြီ။ဒီရင်ဂျာ200ရေချောင်းကရောက်လာကြောင်းဒေသခံမြို့တော်ဝင်ကအကြောင်းကြားခဲ့တယ်လို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ဒေသခံရာရှိ Faisal Rahman ကိုကူကပြီး AFP သတင်းကဖော်ပြခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲရင်ဂျာတွေလိုက်ပါလာတဲ့ဆက်လက်တချို့ကိုတော့အကူအညီပေးဖို့လုံလောက်မရှိဘူးဆိုပြီးဒေသခံတွေကမောင်းထုတ်ခဲ့ကြတာပါ UNHCR ဒေသခံရာရှိတွေကတော့ဒီဒုက္ခသည်တွေရောက်လာတဲ့စပန်းရက်ကိုအမြန်ဆုံးတွားရောက်ကူညီဖို့စီစဉ်နေတယ်လို့ပြောပါတယ်ခင်ဗျာ
ကိုဗစ်ကရောဂါနဲ့စစ်တပ်အာဏာသိမ်းမှုကြောင့်၃နှစ်ကြာရန်နာထားခဲ့တဲ့တောင်ကြီးတစောင်းနိုင်ပွဲကိုမနေ့ကစပြီးပြန်ကျင်းပခဲ့ပေမယ့်အရင်နှစ်တွေတုန်းကလိုလူအများအပြားလာရောက်တာမျိုးမရှိပါဘူး။တောင်ကြီးတစောင်းနိုင်ပွဲကိုနှစ်တိုင်းလာရောက်လို့ရှိတဲ့အမျိုးသမီးတူကတော့အခုနှစ်မှာလူမရှိတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ AFP သတင်းဌာနကပြောပါရယ်။
စိတ်တော့မကောင်းဘူးတော့စားလေ။အမှသူတက်မကစီတင်တာလေ။သူကသိမ့်ရှိဘူး။
အဲ့ဒီ
ဆိုတားစီတဲ့ပပလည်းအပြည့်ပဲလူတွေမှာတိုးမပေါ့ဘူးပေါ်တော့တိတ်ရှိ
တောင်ကြီးမြို့တစောင်းနိုင်ပွဲဟာပုံမှန်အားဖြင့်နှစ်စဉ်တစောင်းမုံလာပြည်နှင့်အနီးဝန်းကျင်မှာကျင်းပတဲ့ရိုးရာပွဲတော်တစ်ခုဖြစ်သလိုပြည်တွင်းမှာသာမကပြည်ပကကမ္ဘာလက်ခီးသွားတွေပါလာရောက်လေ့ရှိတဲ့ပွဲပါဒါပေမဲ့2021ခုနှစ်မှာအာနာသိမ့်မှုဖြစ်ပြီးတဲ့နောက်ပိုင်းစစ်တပ်ကစတင်ကြီးမှုကျင်းပတဲ့ဒီနှစ်တစောင်းနိုင်ပွဲမှာတော့အရင်လိုလူအများအပြားလာရောက်ခြင်းမရှိသလိုစစ်တပ်ကလည်းလုံခြုံရေးတွေအများအပြားချထားပါဗျ82နှစ်မြောက်အဖြစ်တောင်ကြီးမြို့ဆူနာမူနီ လောကချမ်းသာစီရီတော်ရင်ပြင်မှာအခုနှစ်ပြန်လည်စတင်တဲ့ဒီတစောင်းနိုင်ပွဲတော်ကိုနိုဗင်ဘာလ22ရက်နေ့ကနေ28ရက်နေ့ထိကျင်းပမှာဖြစ်ပြီးအရင်နှစ်တွေကလိုအဖွဲ့လိုက်မိဘုံပြန်လွတ်ပွဲနဲ့ပျော်ပွဲရှင်ပွဲတွေပါဝင်ပေမဲ့လာရောက်ဆင်နွှဲသူတွေအရန်နေပါနေတာပါပြီးခဲ့တဲ့အောက်တိုဘာလအတွင်းမြောက်ပိုင်းမဟာမိတ်တပ်တွေကစတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ရေးကတနိုင်ငံလုံးအတိုင်းအတာနဲ့ပြန့်နှံ့လာချိန်မှာအခုလိုပျော်ပွဲရှင်ပွဲလုပ်နေတဲ့အပေါ်လဲဝေဖန်သူတွေရှိနေကြပါတယ်ရှင်
အမေရိကန်ကအလက်စကားပြည်နယ်မှာရှိတဲ့ငါးဖက်လုံငန်းရှိရာဝေးလံခေါင်ဖျားဒေသအမျိုးပြို့ကြမှုကြောင့်3သေဆုံးပြီးနောက်ထပ်3ကျောက်ဆုံးနေပါတယ်။ပြည်နယ်မြို့တော်ဂျူနိုတောင်ဘက်ကီလိုမီတာ250အကွာမှာရှိပြီးလူရေ2000လောက်နေထိုင်တဲ့ရန်ဂယ်ဒေသမှာတနင်္လာနေ့နောက်ပိုင်းမိုးသီးထန်လေပြင်းတိုက်ခဲ့ရာကခမန်းခြေ139မီတာလောက်အကျယ်ဝန်းရှိတဲ့အမျိုးပြို့ကြမှုဖြစ်ခဲ့တာပါ။ကယ်ဆယ်ရေးဝန်ထမ်းတွေကမိန်ကလေး2ရဲ့အလောင်းကိုစတင်ရှာဖွေတွေ့ရှိခဲ့ကြပြီးနောက်ပိုင်းမှာအဝေးထိန်း drone နဲ့ရှာဖွေရာကလူကြီးလောင်း2လောင်းကိုထပ်မံတွေ့ရှိခဲ့ကြတာပါနောက်ထပ်ပျောက်ဆုံးနေသူကလေး2နဲ့လူကြီး2ကိုလည်းအနက်ခံခွေတွေခန္ဓာကိုယ်ကိုအပူဓာတ်ကိုထောက်လန်းတဲ့ drone တွေနဲ့လိုက်လံရှာဖွေနေကြပါတယ်ကင်းဆောင်တပ်ဖွဲ့တွေနဲ့တခြားသင်္ဘောတွေကလည်းကံရိုးထမ်းတဲ့ကြောက်ဆောင်တွေတစ်ပင်တွေရှင်ရွန်တွေကြားမှာရှာဖွေနေကြပါတယ်အင်တလုံးပေါ်တက်မှာနေထိုင်သူမျိုးသမီးတူကိုကယ်ဆယ်နိုင်ခဲ့ကြောင်းလဲအလက်စကာပြည်နယ်ရဲ့ရက်တက်ဖွဲ့တာဝန်ရှိသူတွေကလည်းရှင်းပြနေကြပါတယ်။တကယ်တော့ဒီမြေပြိုကျမှုအတွင်းပျက်စီးခဲ့တဲ့အိမ်သုံးလုံးမှာတလုံးကလူမနေဘူးလို့လဲဒီဒေသခံအရာရှိတွေကပြောနေကြပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်ရဲ့ November 22ရက်ဗုဒ္ဓညထိတ်တန့်ရောက်တဲ့တွင်ကိုမခင်လေးနဲ့ကျွန်တော်ပြပြပေးခဲ့တာပါ။အခုတွင်တွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးတွင်ပေးဖို့ချက်တွေကိုဇက်တိုက်ပြပြပေးပါမယ်။ပထမဆုံးကတော့စကိုင်းတိုင်း30ကစစ်ကောင်စီစခန်း၄ခုကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်စီးခဲ့တာပါ။စကိုင်းတိုင်း30မြို့မှာစစ်တပ်တပ်ဆွဲထားတဲ့၄နေရာကိုကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။တပတ်တိခိုက်ကြဆုံးမှုရှိတဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်မြို့ကန်တွေဘေးလွယာရှောင်တိတ်နေရသလိုဒေသခံတချို့လည်းစစ်တပ်ဖမ်းဆီးတာကိုခံခဲ့ရပါတယ်။30မြို့နယ်ရဲ့နောက်ဆုံးအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
။30မြို့အရှိပိုင်းကစစ်တပ်တပ်ဆွဲထားတဲ့အထက်တန်းကြောင်းပြည်သူစေယုံထွေးအုပ်ယုံနဲ့ဝန်ထမ်းအင်အားတွေကိုနိုဝင်ဘာလ22ရက်တကောင်ကျော်အချိန်မှာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့အချိန်မှာစစ်တပ်ဟာနောက်ထပ်တပ်ဆွဲထားတဲ့နေရာတွေဖြစ်တဲ့ဒဇယ်ရဲစခန်းနဲ့ရဲစခန်းအနီးကဘလုံးကွင်းထဲကိုစုခွာပြီးပြန်လည်ပစ်ခတ်ခဲ့တဲ့အကြောင်းနဲ့အခုအချိန်မှာတော့သူတို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နေရာ၄နေရာစလုံးမှာတပ်ဆွဲထားတဲ့စစ်တပ်မရှိတော့ဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေရဲ့ပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်။၁၂နာရီကျော်လောက်မှာဒဇယ်အားထားကတည်ရဲ့နောက်ပြီးတော့ဒီဘက်ကပြည်သူစေုံကြီးရဲ့နောက်ပြီးတော့ရဲစခန်းပတ်ပတ်လေခရုံရုံနဲ့ဝန်ထမ်းအရာဝင်စီရပါတော့ရဲစခန်းနေရာတော့အဲ့လိုစက်သုံးဆောင်လို့နောက်ပြီးဒီစေဝါပစ္စည်းတွေသိမ်းစီရမိရတော့ရှိတယ်အဲ့ဒါတွေကတော့စီးစစ်ဆဲပါတော့အခုလောလောဆယ်တော့အဲ့ဒီကျွန်တော်သိမ်းပြီးတော့ပြန်ဆုတ်လာခဲ့ရပါတော့ဒဇယ်မျိုးအကားစားဝင်နေရဲစခန်းနေရာအဲ့လိုမနီမဝင်းနေထားဆိုအဲ့နှစ်နေရာဝယ်သူတို့ခံစစ်ပြီးအဲ့လိုဝင်ပြေးကြပြီးတော့အဲ့လိုလက်နက်ကြီးနဲ့ပြန်ပစ်တဲ့အနေထားပေါ့ကျွန်တော်ဒီလေးနေရာမှာသူတို့ကအဲ့လိုမရှိဘူးအဲ့တော့သူတို့အထီးကြီးကြာဆုံးတယ်များအဲ့ဒါတွေကသူတို့ကိုယ်မြေသေးသေးပြေးသွားပေါ့နော်ကျွန်တော်တယောက်တော့ကြာသွားတယ်ပေါ့ပေးထွက်လွန်သွားပေါ့သူချက်ချင်းဆုံးတာမဟုတ်ဘူးအဲ့လို
တိုက်ပွဲမဖြစ်ခဲ့ည7နာရီအချိန်မှာတော့စစ်တပ်ဟာရဲစခန်းအနီးကအိမ်တွေကိုမီးရှို့ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်ကမ်ဘလူမြို့ကစစ်တပ်အင်အားတွေဖြည့်တင်းနေတယ်လို့လည်းပြောပါတယ်တိုက်ပွဲတွေမဖြစ်ခင်ကတည်းကဒေသခံတချို့ဟာဒဇယ်မျိုးကနေတိမ်းရှောင်ကြသလိုတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းမနက်ပိုင်းမှာလည်းဘေးလွယာနေရာတွေကိုပြောင်းရွှေ့နေပြီးမြို့ထဲမှာလူသိမ့်မကြံတော့ဘူးလို့မျိုးကန်တွေကပြောပါတယ
်ဒဇယ်မျိုးအခြေအနေကဆက်ပြေးနေရတယ်အတွားအလာတွေကတော့ဖြစ်ကြတယ်တိမ်းကြပြီးကြတာတွေမျိုးထဲမှာတဥပလီလောင်းနဲ့ဈေးတွေတောက်လူပေါင်းပြေးပါတယ်ခနေ့မနေ့အကုန်တိမ်းကြတော့ပါဒီကရှိတယောက်ခါနေတဲ့ဒဇယ်မျိုးကရန်တော်မျိုးကနေမှလာဒဇယ်မျိုးကကျတော့အကြီး30လောက်ခန်းသွားတယ်တဲ့ပြန်ရည်မမြတ်ပါတယ်လေပြန်ရည်ရတယ်မြားတာကမမြင်တော့မှမကြားရတယ်အဲ့ဒီဟာတွေဖမ်းသွားတာလည်းပြန်မလို့ဘူးတဲ့ဒီက
ဖမ်းဆီးခံရသူတွေဟာဘေးလွတ်ရာတိမ်းရှောင်ကြတဲ့အရတားဒေသခံတွေဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကအတည်ပြုခဲ့ပါတယ်ဒါပေမဲ့လည်းအခုလိုဖမ်းခံရတဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူးပ ီးခဲ့တဲ့စက်တင်ဘာလ22ရက်နေ့တုန်းကလည်းဒဇယ်မြို့အနောက်ဘက်စစ်တပ်တပ်ဆွဲထားတဲ့လူဝင်မှုကြီးကြပ်ရေးရုံးပညာရေးမှုရုံးတရားရုံးနဲ့ရွှေတောင်းမင်း73စီဆိုင်နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးအခုနှစ်လအကြာမှာတော့မြို့အရှိပိုင်းကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။ဒဇယ်မြို့အနောက်ဘက်ကိုဝင်ရောက်တိုက်ခိုက်ချိန်လုံးကစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တာတွေရှိခဲ့ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့လက်နက်ခဲယမ်းတချို့ကိုသိမ်းဆီးရမိခဲ့ပါတယ်။ဒဇယ်မြို့နယ်တဲကကြေးရွာတွေဟာစစ်တပ်ရဲ့နယ်မြေရှင်းလင်းဒဏ်ကိုမကြာခဏခံရတဲ့နေရာတွေဖြစ်ပြီးထောင်ထဲချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံထားရတဲ့စကိုင်းတိုင်းတွေကမြို့တစ်မြို့ဖြစ်ပါတယ်ခင်ဗျာ
။စကိုင်းဘက်30ကစစ်ကောင်စီစခန်း၄ခုကိုကာကွယ်တပ်တွေဝင်စီးခဲ့တာကိုငင်းချန်ပြောပြခဲ့တာပါ။အခုတော့ရခိုင်ပေါတောဘက်တိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းရေကြောင်းပူးပေါင်းတိုက်ခိုက်ခဲ့တာပါ။ရခိုင်မြောက်ပိုင်းနယ်ချင်းပြည်နယ်ပလောဝမြို့နယ်တွေမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့အကြားတိုက်ပွဲတွေပြင်းထန်နေစေလို့ရခိုင်လက်နက်ကိုင်အေအဖွဲ့ကပြောလိုက်ပါတယ်။မနေ့ကတိုက်ပွဲအကြီးအကျယ်ဖြစ်ခဲ့တဲ့ပေါတောမြို့ပေါ်မှာလည်းဒီနေ့အထိတိုက်ပွဲတွေဆက်ပြင်းထန်နေစေဖြစ်ပြီးစစ်ကောင်စီကလေကြောင်းရေကြောင်းတွေကနေပုံကျဲတိုက်ခိုက်နေတာပါ။ဒါအပြင်စစ်ကောင်စီဘက်ခီးတဲ့တင်သမောနစီကိုလည်းအေအေဖွဲ့ကသိမ်းလိုက်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်ကပေါတောမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကနေရာတချို့မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်တယ်လို့လည်းရခိုင်လက်နက်ကိုင်အေအေဖွဲ့ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ပေါတောမြို့ပေါ်ကလောကထိပ်ပံဖျားမှာတက်ဆွဲထားတဲ့စစ်ကောင်စီစခန်းကိုမနေ့ကရခိုင်လက်နက်ကိုင်အေအေဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးပိတ်မိနေတဲ့ပေါတောဒေသခံ100လောက်ကိုအေအေဖွဲ့ကကယ်ထုတ်ခဲ့တာလည်းဖြစ်ပါတယ်။ဒီကနေ့မနေ့ပိုင်းမှာလည်းပေါတောမြို့တွင်စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ဆက်လက်တိုက်ပွဲပြင်းထန်နေတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။အနီးအနားကျေးရွာတစ်ခုမှာထွက်ပြေးတိမ်းရှောင်နေတဲ့ပေါတောဒေသခံတအူးကလည်းစစ်ကောင်စီဘက်ကရေကြောင်းလေကြောင်းတိုက်ခတ်နေတာကိုယ်တိုင်မြင်တွေ့ရတယ်လို့ပြောပါတယ်
။ဟုတ်ကဲ့မနေ့အစောကြီးကျွန်တော်ပြည်သက်ခန့်ဆော်ရင်းကြားပါရအလားတိုက်ပွဲဆက်ဖြစ်တာပေါ့နော်။အဲ့ဒီဒေသနေမှာပဲဒီစစ်တွေကနေလက်နက်ကြီးနဲ့အမြောက်နဲ့လမ်းထူးနေဒီခဏနေကြတော့ဒီမြေတရနေနေဒီနေ့ဖြစ်တာရှိပါတယ်။ပြီးတော့စေနာကြီးဝန်ကြီးတော့ရဟိန်ရောက်လာတယ်ရဟိန်နဲ့ပြစ်တာပေါ့နော်ပြစ်တော့ဒီကနေရဟိန်ကိုပြန်ပြစ်နေခင်ပါလေရဟိန်ကမကြောက်ဘူးလင်းကားမင်းဆိုပြန်ပြေးတော့ပြန်ပြေးပြီးရင်ဟိုစိတ်မကြောက်ဘူးဟိုဂျက်ဖိုက်တာရောက်လာတယ်ဂျက်ဖိုက်တာသူစီ25မိနစ်လောက်အဲ့ဒီလူပတ်လီပေါ့လေပတ်ပြီးတော့အဲ့လိုဟိုကြည့်ကြည့်ဆိုတော့အတန်းကြီးတယ်တော့ပြန်ဆောက်တယ်ဟိုရဟိန်လည်းမတူဘူးပေါ့နော်အဲ့ဒီလူလူပေါ်ပဲဘယ်လိုတက်နေတော့မတူဘူးဟိုဟိုကြည့်ရချင်ရပေါ့နော်ဘုံဘုံကြည့်တာပေါ့ညဘောကဒီလက်နဲ့ကြည့်ကြတော့မိခိုးတွေဆောက်တတ်တာကြီးကျွန်တော်တွေ့ရတယ်ဒါဟိုအဆောက်အဦတချို့မိလောက်တာဖြစ်နေတာပေါ့နော
်လက်ရှိပေါက်တော်မျိုးပေါ်မှာပြိမိနေတဲ့သူတွေကတချို့ကိုရခိုင်လက်နက်ကင်အေအေဖွဲ့ကကဲထုတ်နိုင်တာရှိပေမဲ့ပြိမိနေသူတွေတော်တော်များများရှိနေသေးတယ်လို့ပေါက်တော်ဒေသခံတူကပြောပါတယ
်တုံးနေရပေါ့နော်လောကတစ်ပတ်မှာတရားဝန်ကြီးတရားကြော်မရှိနေအဲ့ဒီဟာကတော့မနေ့ကအကုန်ကြေထောက်ပြီးတော့ဒီနောက်ကဒီစိုက်ပျိုးရုံးမှာရှိတယ်အမီးသားရုံးမှာရှိတယ်ပေါ့နော်နောက်နေရရှိတယ်ပေါ့အဲ့ဒီဟာကဒီမနေ့ကြေထောက်တာဟိုကျွန်တော်ရှင်နေမနေ့ပိုင်းထောက်တာတနည်းအားလည်းတော့ဟိုကြေထောက်နိုင်လိမ့်မယ်ထင်ပါတယ်ဒါပေမဲ့ကျန်တော့ကျန်နိုင်ဦးမယ်ဗျတရားဝင်ကြလားတစ်ထပ်ကျန်ဦးမယ်ထင်ပါတယ
်စစ်ကောင်စီပြောကွင်းကဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့ကပေါက်တော်မျိုးပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်လို့ကြောက်တော်မျိုးနယ်မှာရှိတဲ့စစ်ကောင်စီပိုင်းရေရင်နှစီကိုရခိုင်လက်နက်ကန်အေအေဖွဲ့ဘက်ကတိမ်းယူသွားတယ်လို့ပြောဆိုထားပါတယ
်ပေါက်တော်မျိုးမှာတမတော်နဲ့မနိုင်ငံရဲတပ်ဖွဲ့ကပြန်လဲထိန်းချုပ်ခဲ့တာရှိပါတယ်ဒီနေ့တမတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပေါက်တော်မျိုးလုံခြုံရေးအတွက်ကျင်းလဲ့လဲခဲ့ပါတယ်ဒီကျင်းလဲ့လာတာကိုပြစ်ခတ်ခဲ့တာရှိပါတယ်နောက်တစ်ခါတော့ကျွန်တော်ကြောက်တော်မှာရှိနေတဲ့မြန်မာနိုင်ငံရေချောင်းပိုင်ရေနေရာတည်ရင်နဲ့ရေဘွယ်လေးရေရင်ကိုအေအေအနေနဲ့ပြည်သူလူထုအသုံးပြုနေတဲ့ရေရင်တွေဖြစ်ပါတယ်အေအေအနေနဲ့ဒီပြည်သူလူထုအသုံးပြုနေတဲ့ရေရင်တွေကိုအကြမ်းဖက်ယူဆောင်သွားကြောင်းသိရှိရပါတယ်
ခုဆိုရင်စစ်ကောင်စီနဲ့ရခိုင်လက်နက်ကန်အေအေအဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတာ10ရက်အထိရှိလာပြီးတိုက်ပွဲအတွင်းဒေသခံတေဆုံးသူ15ဦးဒဏ်ရာရရှိသူ50ဦးနဲ့ဖမ်းဆီးခံရသူ83ဦးအထိရှိတယ်လို့အေအေဘက်ကပြောဆိုထားတာရှိပါတယ်။ဒါ့အပြင်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင်းနေရက်ဆွန့်ခွာထွက်ပြေးနေရသူ4000ကျော်အထိရှိလာတာလည်းဖြစ်ပါတယ်။စစ်ကောင်စီနဲ့အေအေအဖွဲ့တိုက်ပွဲစတင်တဲ့နေ့ကနေဒီကနေ့အထိဆိုစစ်ကောင်စီလက်အောက်ခံနေကြဆောင်တပ်စခန်း၄ခုကိုအေအေဘက်ကတိုက်ခိုက်သိမ်းပိုက်ထားတယ်လို့စစ်ကောင်စီတပ်တွေစွန့်ခွာသွားတဲ့စခန်းပေါင်း40ကျော်လောက်ကိုပါသိမ်းပိုက်ထားတယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ချင်းပြည်နယ်ပလောဝမြို့နယ်အတွင်းကစစ်ကောင်စီအထိုင်ချထားတဲ့ Tron Eye Viewer နဲ့နှုံးဘူး Viewer ကုန်းတွေကိုလည်းရခိုင်လက်နက်ကိုင်အေအေဘက်ကကိုယ့်ရဲ့စက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ရခိုင်ဘက်ပေါတော်မြို့ရဲတိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းရေကြောင်းကပါပေါင်းတိုက်ခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့တစ်တုံညာနှစ်ခွန်စစ်စင်ရေးလွန်ခဲ့တဲ့3ဘက်ကျော်4ဘက်ခန့်ကစခဲ့တဲ့ရှမ်းမြောက်ဒေသ3မြို့နယ်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာပါရှမ်းပြည်နယ်မြောက်ပိုင်းသီဘောနန်ခမ်းလာရှိုးနဲ့လောက်ကိုင်းစတဲ့မြို့တွေမှာမြို့တွေထဲမှာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တပ်တွေကြားတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့လက်လက်ကြီးကြီးထိမှန်တာကြောင့်အရသာတည်ဆုံထိခိုက်မှုတွေလည်းတိုးလာနေပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေး28ရက်မြောက်နေ့တိုက်ပွဲအခြေအနေရန်ကုန်ကပို့လာတာကိုကုစုံဝဲလိုင်းပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတပ်နဲ့ TNL တောင်းတတ်တို့အကြားဒီကနေ့တိုက်ပွဲတွေကတော့တီဘောနမ်ခန့်နဲ့လာရှုံမြို့နယ်တွေအတွင်းမှာအဓိကဖြစ်ပွားနေတာပါလက်တလောဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုသိရဖို့ VOA ကမေးမြန်းလာမှာတော့ PSLF TNL ပြောရေးဆိုခွင့်ရှိသူရုံးတာဝန်ကအမျိုးသမီးကအခုလိုပြောပြပါတယ
်ဒီနေ့ကတိုက်ပွဲ300ဖြစ်မှာပေါ့နော်ပထမတနေ့ကမနက်6နာရီကဒီတီဘောမြို့ကကျင်းတီပဒါဥစ္စမာရုပြန်ပြီးတော့မှတိုက်ခိုက်တယ်တိုက်ပွဲဖြစ်သွားတယ်ဒုတိယတစ်ချက်ကဒီစစ်ကောင်စီရဲ့စခန်းတစ်ကုန်းမှာပေါ့နော်ကတိုက်ပွဲဖြစ်သွားတဲ့အချိန်ကတော့7နာရီ40နာခန့်မှာနောက်တနေ့ကဒီလာရှိုးမြို့နယ်ဒီမိုင်းချက်သက်စခန်းကိုပြန်ပြီးတော့မှတိုက်ခိုက်ခဲ့တယ်
လာရှိုးမြို့နယ်မိုင်းချက်စခန်းတပ်စခန်းကိုဒီလ21ရက်နေ့မနက်ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီကလေကြောင်းက8ကြိမ်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီနေ့22ရက်နေ့တိုက်ပွဲမှာလည်းဘုံး45လုံးနဲ့မနဲ့ကျဲချခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ကျင်းတီတရားတိုက်ပွဲမှာတော့လက်နက်ကြီးကြီးဟာတီဘွားမျိုးနဲ့ဆန်ဖိတ်ကျေးရွာမှာကြားရောက်ပောက်ကွဲပြီးလူ2ဦးသေဆုံးခဲ့ရတယ်လို့3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဒီဘောဒေတာကန်တူကပြောပါတယ
်တရားသူခံထားရတဲ့ရောအဲ့ဒီရောမှာဖြစ်တယ်ပြည်သူကပြည်သူကပြမနေ့ဆိုရတယ်နဲ့စံဖိတ်မှာအမကြီးကြီးတယောက်စီရဲ့၃ယောက်တန်ရာရတယ်ကျွန်တော်တို့တိုးကိတ်အကျော်လေအဲ့ဒီမှာစံဖိတ်ကွတ်တက်သွားချင်အဲ့ဒီကြာ
ဘသူပြစ်တဲ့လက်နဲ့ကြီးကြီးဖြစ်တယ်ဆိုတာတော့မသိကြောင်းလဲပြောပါတယ်ရှမ်းမြောက်အခြေစိုက်ရွှေပြည်မြေတရင်ဌာနကတော့စစ်ကောင်စီတပ်ကတီဘောဒေတာဘက်ကနေပြစ်ခတ်တဲ့ကြီးဖြစ်ကြောင်းဖော်ပြပေမဲ့VOA အနေနဲ့တိကျအတည်ပြုချက်မရခဲ့ပါဘူးလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နမ်ခမ်းမြို့နယ်အတွင်းမှာလည်း21ရက်နေ့ညကလက်နက်ကြီးကြီးကြတာကြောင့်လူ၂ယောက်သေပြီး၄ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့ဒီကနေ့မှာတော့မူဆယ်မြို့နယ်ကဖုန်ကြီးကျောင်းမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးကိုရင်တပါထိခိုက်ခဲ့ကြောင်းရှမ်းမြောက်ဒေသကလူခွင့်ရေးမှတ်တမ်းပြုစုနေတဲ့တအောင်းအမျိုးသမီးအဖွဲ့ TWO တာဝန်ခံကပြောပါတယ်
ဒီကလေးနိုင်မဖဲချင်ဘူးနော်စကံပီလီရဲ့ဒီစံတကောနေလည်းကြည့်ပြတာမင်းမမီရဲ့ဒီကခင်ရတော့ဖြစ်ပြနေအမလူတေရှိတယ်ဆိုတော့သွားကြည့်ကြတာသွားကြည့်ကြတော့ဒီကမရအဲလောက်စားလေးတောင်မင်းကြီးတယောက်ပေါ့နော်နေ့ရောက်ကခင်ရရတယ်83ညိုကလေးတယောက်ပါလေဒီမှာလေအကုန်လုံးမူတည်စီုံရောက်ကုန်နေဟုတ်ဒီမှာလည်းအိမ်ရှိတာလည်းရှိနေတော့တယ်ဒီကောင်းဆိုင်ရွာကမှအိမ်အိမ်ရှိရပါတော့အဒီမှာလည်းကျွန်တော်ကြီးပဲဖြစ်တယ်ပေါ့
ဒီလ19ရက်နဲ့20ရက်နေ့တွေကနမ်ဆံမြို့နယ်မြို့သိရွာနဲ့အုံဆုံရွာမှာလေကြောင်းကဘုံကျဲတာနဲ့လက်နဲ့ကြည့်ကြည့်ကြားရောက်ပောက်ကွဲတာကြောင့်ကလေးနှစ်ဦးအပါဝင်3ယောက်တေဆုံးခဲ့ပြီး12ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ် MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းကကုကန့်ဒေတာလောက်ကန်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေကြောင်းဒီကနေ့မနက်မှာစစ်ရှောင်းမော်တော်ယာဉ်တစီးလက်နက်ကြီးကြီးထိမှန်တာရှိကြောင်းပြောပါတယ
်ဒီလောက်ကင်မြို့ပြင်ဖက်မှာတိုက်ပွဲဖြစ်တာပါဗျအဲမြို့တွင်းမှာတော့မရဘူးသုံးချိန်နဲ့မရဘူးဗျအဲ့ဒါစစ်ကောင်စီကအဲတိုက်ပွဲဖြစ်နေတဲ့ဟိုလက်နက်ကြီးထူတာတော့အဲဟိုပါလေလက်နက်ကြီးရဲ့လွှဲမမှုတွေဖြစ်ပြီးအဲသုံးချိန်မှာတော့ကြာတာဗျဗျဒီနေ့မနက်ပိုင်းတော့ဒီအဲစစ်ပေးရှောင်းကားတစီးအဲစစ်ကောင်စီရဲ့လက်နက်ကြီးထိပြီးပောက်ကွဲတယ်ဆိုတော့ကျွန်တော်လည်းသိရပါတယ်ဗျအချမ်းညာမှာတော့အနည်းအချင်းတော့ရှိပါလေဗျ။ဒါနဲ့အပိတ်ကတော့မလာသေးဘူးကော
။လက်နက်ကြီးထိမှန်တာကြောင့်ထိခိုက်သေးဆုံးတာတွေရှိကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဒေသခံတွေကိုဖုံးခေါ်ဆိုမရတာကြောင့်အသေးစိတ်အခြေအနေကိုတော့မသိရသေးပါဘူး။ညီနောင်မဟာမိတ်အဖွဲ့တွေကလောက်ကင်မျိုးကိုတိုက်ခိုက်မယ်လို့ဒီလ14ရက်နေ့ကတည်းကကြေညာထားတာပါ။အဲဒီလိုကြေညာထားပြီးနောက်မှာတော့လောက်ကင်မျိုးနဲ့အနီးဝန်းကျင်ဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေပြီးလောက်ကင်မျိုးမှာလာရောက်အလုံးလောက်ကင်နေသူတွေအဖို့နေရပြန်ဖို့အခက်ကြုံနေရသလိုမြို့ရင်းမှာလည်းစာနာရိတ်ခါအခက်ခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်ခင်ဗျာ
တေတုံညာနှစ်ခုဆစ်စင်ရဲ့စခဲ့တဲ့ရှမ်းမြောက်သုံးမြို့မှာတိုက်ပွဲဆက်ပြင်းနေတာကိုကိုစုံဝဲလိုင်းပြောပြခဲ့တာပါအခုတော့ဒီဆစ်စင်ရဲ့ကူဆက်လာတဲ့ကြရဘက်လွိုက်ကော်ကဆစ်ရှောင်း1000ကျော်ရှမ်းဘက်စီဆိုင်မြို့မှာခိုလုံနေရတာပါတ တိုက်ပွဲတွေကြာလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတန်ကြောင်လိုက်ကွာမျိုးကိုစွန့်ခွာပြီးရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ဘက်ကိုအခုရက်ပိုင်းတွင်အသစ်ထပ်မံခလုံလာတဲ့စစ်ပေးဒုက္ခတွေတစ်ဆောင်းကျော်ရှိလာပြီလို့စီဆိုင်မှာစစ်ပေးကူညီနေသူတွေကပြောပါတယ်သူတို့ကိုပရိုက်တာအဖွဲ့တွေကယာယီနေရာချပေးထားပြီးအရေးပေါ်စာရေးတောက်ရေးအတွက်တပတ်စာကူညီပေးထားပေမဲ့မကြာခင်ပဲစာနယ်အခါပြတ်လတ်မဲ့အခြေအနေလည်းရှိနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျ
တလေလုံးစစ်စစ်ရေးစတင်လိုက်တဲ့အချိန်ကလေးကနေစလို့ကြားပြည်နယ်ကရင်ပြည်ဒေသလွိုက်ကော်မြို့တဝိုက်မှာတိုက်ပွဲတွေပြင်းထန်လာနေပါဗျ။စစ်ကောင်စီဘက်ကလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်တာလေကြောင်းကနေပါဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေရောလွိုက်ကော်မှာလာရောက်ခိုလုံနေကြသူတွေပါလွိုက်ကော်မြို့ကိုစွန့်ခွာပြီးတော့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်။လွိုက်ကော်ကနေမိုင်30လောက်ဝေးတဲ့ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ဘက်ကိုအခုရက်ပိုင်းအတွင်းမှာပဲထပ်ပြီးတော့ရောက်လာတဲ့စစ်ပြေးဒုက္ခသည်ပေါင်းကတထောင်လောက်ရှိနေတာဖြစ်ပါတယ်။သူတို့ကိုဘာသာရေးအဆောက်အဦတွေဓမ္မယုံလိုမျိုးနေရာလွတ်တွေမှာယာယီအဖြစ်နဲ့အမိုးကာတွေကာထားပြီးနေရာချထားပေးပါတယ်လို့စီဆိုင်မျိုးကစစ်ဆောင်အရေးကူညီပေးနေသူတူက VOA မြန်မာပိုင်းကိုပြောပါတယ
်တစ်ထက်ကဆိုတော့တပေါင်းနည်းနည်းပဲကျော်တော့ရောက်ပဲအဟောင်းကနကော8000ကျော်ဆိုတော့စီဆိုင်မျိုးနဲ့ရှိတဲ့စစ်ပစ်ချောင်းခမ်းမ်းချီပေါ့နော်တောင်းဝန်းကျင်ခန့်တော့ချီဦးမယ်အဓိကပဲကျွန်တော်ချတယ်ဘုံချောင်းရှိတယ်ရွာချိုးအိမ်ငန်းနေတာရှိတယ်တချို့ကတော့ဘာသာရေးကြောင်းလည်းရှိတယ်ပေါ့အများပိုင်နဲ့ဓမ္မယုံတို့ခမ်းမတို့အဲ့ဒီလည်းရှိတယ်နေရာပေါင်းစုံပဲ
ပြီးခဲ့တဲ့2022ခုနှစ် January လောက်ကနေလွိုက်ကော်မြို့အစွန်တဝိုက်မှာစစ်ကောင်စီတပ်နဲ့ကရင်ပြည်တပ်ပေါင်းစုတွေကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေတာကြောင့်ဒေသခံတွေဟာမြို့ကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်ခဲ့ကြရတာပါစီဆိုင်မြို့ဘက်ထွက်ပြေးသူတွေဟာဒေသအခြေအနေကနည်းနည်းလေးပြန်ပြီးတော့တည်ငြိမ်စပြုလာချိန်မှာတော့တချို့ကနေရက်ကိုပြန်ကြသလိုစီဆိုင်မှာပဲဆက်ပြီးတော့ခိုလုံနေသူက8000လောက်ကျန်နေတာဖြစ်ပါတယ်အခုတခါတလေလုံးစစ်စင်ရေးမြို့သိမ်းတိုက်ပွဲတွေစတင်ပြီးတော့ရက်ဆက်ဆိုးသလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေတဲ့အပြင်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေယာဉ်တွေနဲ့ပါဘုံကျဲတိုက်ခိုက်နေတာကြောင့်မနေရဲကြတော့ဘဲစီဆိုင်ဘက်ကိုထပ်ပြီးတော့ထွက်ပြေးတိမ်းရှောင်လာကြရတာလို့စီဆိုင်မှာလာရောက်ခိုလုံနေတဲ့လိုက်ကော်မြို့ကန်တူကအခုလိုပြောပြပါဗျ
။ဈေးစကားများတယ်မရှောင်နိုင်ဘူးဆိုပြီးအခါမြို့ထဲကိုမပစ်ခဲ့တဲ့ရက်ကွက်ကိုကျမတို့ကလင်းငါညရှောင်လိုက်သေးတယ်ရှင့်။အဲ့မှာလေယာဉ်ကအခုခွန်မိုးပေါ်မှာလာကြတော့မလို့လို့အရှိခအိမ်မှာကြားမကိုဝင်ထဲမှာကြားမလို့အားကြောက်လန့်နေရတယ်အဲ့ဒါကိုအိမ်ကိုပြန်ပြီးပစ္စည်းကောင်းနေတော့မတည်ရဘဲနဲ့အဲ့ဒီရှောင်းတဲ့နေရာနေပဲတခါဟိုဒီစစ်ဆန်ဘက်ကိုချက်လာခဲ့ရတယ်ရှင့
်စစ်ပြေးဒုက္ခတွေတွေအတွက်ဆန်သုံးပြီးစီတဘူးရေစလုံးစတဲ့အရေးပေါ်ပစ္စည်းတွေကိုစီဆိုင်ပရာဟိတအဖွဲ့တွေကအကူအညီပေးထားတယ်လို့စီဆိုင်မှာခုံနေတဲ့ဖရူဇိုမြို့ကန်စစ်ဆောင်တူကပြောပြပါတယ်
ကျမတို့နေသားစုက900ဒါကတော့အခန်းမိုးကန်လေးနဲ့အခါလေးတွေကာသေးပါတယ်ဆက်တော့ပြည့်တော့ကြတော့ကိုကကိုခဲ့ပြီးပါကြပါတယ်အင်းလုံးလုံးဆယ်တော့ကိုပါလာလေးနဲ့တော့ထင်ပြည့်တယ်လို့တော့စားရသေးတာပေါ့နော်ဒါပေမဲ့နောက်ပိုင်းကြာလာတော့ဘယ်လိုခီးဆက်ရမလဲတော့မပြောနိုင်ဘူ
းဖရူโซမျိုးကစစ်ပေးရှောင်းနေဟာလွိုက်ကော်မျိုးမှာအချိန်တစ်နှစ်ခွဲလောက်ခိုလုံနေရတာဖြစ်ပါတယ်အခုရပိုင်းလွိုက်ကော်ကတိုက်ပွဲတွေကြောင့်လဲစီဆိုင်မျိုးဘက်ကိုပြောင်းရွှေ့လာကြတာပါအသစ်ထက်ရောက်လာတဲ့စစ်ဘေးရှောင်အများစုဟာအဝတ်တထည်ကိုတခုနဲ့အသက်ဘေးလွယာကိုထွက်ပြေးတိမ်းရှောင်လာကြတာဖြစ်ပါတယ်။စီဆိုင်မြို့နယ်မှာတနေ့တခြားစစ်ဘေးဒုက္ခတွေတိုးလာနေပြီးပရာဟိတအဖွဲ့တွေမှာလည်းလက်ရှိကစံအိတ်100ကျော်လောက်သာရှိတော်တာမို့လို့သတင်းတစ်ပတ်အတွင်းမှာစံပြက်လက်မဲ့အနေအထားရှိနေပါတယ်လို့စီဆိုင်မှာစစ်ရှောင်အရေးကူညီပေးနေသူကပြောပြပါတယ်
။လာတဲ့လူကဟိုကျွန်တော်တပတ်စာပေါက်နိုင်နေလားပေါ့တပတ်စာစားဆရာရှိသေးလားဆိုစားဆရာရှိတယ်ကျွန်တော်မပြီးတော့လုံးဝစားဆရာမရှိတဲ့လူတွေဆိုရင်တော့ကျွန်တော်ပြောတာလူတယောက်ကတပတ်စာစားမယ်လို့ပေါ့အဲ့လိုကျွန်တော်ပြီးတယ်နေရာတိုင်းကျွန်တော်မပြီးနိုင်ဘူးလောဆယ်ကျွန်တော်ရင်းနားမှာရှိတာကျွန်တော်ရင်းမြန်စံရှိတယ်800ကျော်ကျွန်တော်ရှိတယ်ဒီ800ကျော်တော့လူကအတိရောက်တာတောင်းကျော်ဆိုတော့ဘယ်လိုမှဖြစ်နိုင်ဘူ
းစစ်ဆောင်ပြည်သူတွေထဲမှာအများစုကတော့အမျိုးသမီးတွေဖြစ်ပါတယ်အသက်အရွယ်ကြီးတဲ့သူတွေစီးချိုသွေးတိုးစားတဲ့နာတာရှည်ယောဂအခန်းရှိတဲ့သူတွေကလေးငယ်တွေအပြင်ကိုဝင်ဆောင်မိခင်တွေလည်းပါဝင်ပါတယ်အလူရှင်တွေမရှိတဲ့အတွက်သူတို့ကိုကျန်းမာရေးဆောင်ရှောက်မှုမပေးနိုင်မဲ့အခက်အခဲဖြစ်နေတာလို့ပြောပါတယ
်ဆက်မီရပိုင်းကဥက္ကနာတခြေသမားရှိတယ်ကွာလက်နဲ့ထိတရာရတဲ့လူတွေပါတယ်ပါလာတာရှိတယ်လေဖြတ်သမားတွေလည်းပါတာလားရှိတယ်တော့စီချိုသွေးတို့လောကမျိုးစုံပါတယ်လို့အများရှိတယ်ဒီလူတွေကတော့တော့ဆက်ကြောစီးအနေနဲ့ကျွန်တော်မကူပေးနိုင်ဘူးကျွန်တော်လည်းမပေးနိုင်ဘူးစားရတော့ကခုနကြပြတကယ်ခက်ခဲတဲ့လူတော့မှလူတယောက်ကို၃ဘူးကုန်လဲဆို၅ရက်၃လ15ဘူးလို့ကျွန်တော်ပြနေတယ်ဒါမှမဟုတ်နေရာတိုင်းကျွန်တော်ပြနေတယ
်စစ်ဘေးဒုက္ခတွေတွေအတွက်စားနပ်ရိက္ခာနဲ့အရေးပေါ်ကျန်းမာရေးကူညီဆောင်ရှောက်မှုကလိုအပ်နေပါတယ်အခုချိန်ထိလဲနိုင်ငံတကာဖွဲ့စည်းတွေဘက်ကအကူအညီပေးတာလဲမတွေ့ရသေးပါဘူးလို့
စစ်ရှောင်တွေနဲ့စစ်ရှောင်တွေကိုအကူအညီပေးနေသူတွေကပြောဆိုကြပါတယ်ရှင်
။လိုက်ကောစစ်ရှောင်တောင်းချီရှမ်းဘက်သွားခုံလုံအားတော်ကိုမဆုမွန်ပြပြခဲ့တာပါ။မချာခင်မှာလဲဥကျော်စံသားနဲ့ဆွေးနွေးထားတဲ့အပါအဝင်ဗိုလ်ဒုညပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကွယ်ရဲ့စာမျက်နှာမှာလဲရှိစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/famousviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့နိုဝင်ဘာလ22ရက်ဗုဒ္ဓညရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းလိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်မကြခင်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗိုလ်ဒုနေတိုင်းပြပြနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်။နောက်အပတ်စဉ်ကန္တာမခင်လေးရဲ့ဂျန်စီနောက်ကိုရန်ရဲ့အားကစားကန္တာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်ပါ။အချိန်မြင့်လာတဲ့မြန်မာပဋိပက္ခခေါင်းစဉ်နဲ့ကလေးပါဝင်အယက်သားထိခိုက်လာတာကိုသုံးသပ်ထောက်ပြထားပါတယ်။လက်ရှိမြန်မာစီးပဋိပက္ခတွေအတွက်ပြည်လဲမှုရရှိအလန်းဝင်းနေခြင်းကလေးသူငယ်တွေအပါအဝင်အရသားတွေထိခိုက်သေဆုံးမှုနဲ့စာနာမှုပြဿနာတွေကြီးထွားလာတာကအဓိကစိုးရင်စရာဖြစ်လာနေပါတယ်ဒီပြဿနာပြည်လည်နိုင်မဲ့အခြေအနေရှိပါလားအခုတစ်ပတ်ဆွေးနွေးကမ်းမှာဥကျော်စံသားကိုမမြသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါဗျာ
ပြီးခဲ့တဲ့အောက်တိုဘာ28ရက်ကစခဲ့တဲ့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေကပိုပြီးတော့အချိန်မြင့်လာတာကိုတွေ့ရပါတယ်ဒီပေါ်မှာလွှမ်းခြုံပြီးတော့သုံးသပ်ပေးပါဦး
တိုက်ပွဲအချိန်မြင့်လာတယ်ဆိုတာမှန်ပါတယ်နေရာအနှံ့ပြားမှာပါပဲချင်းရဲရခိုင်ရဲနောက်ပိုင်းရောအချိန်မြောက်မှာရဲအခုဆိုရင်နမ်ဆန်ဟွာဘက်အဲဒီပလောင်ကိုပိုင်းအထွေထွေဒေသတွေမှာဖြစ်တဲ့နောက်ပြီးတော့တောင်ပိုင်းကော့ကရစ်တို့အများကြီးမှာဖြစ်လာပါတယ်ဆိုတိုက်ပွဲဖြစ်တာကတော့သူ့ကြောင်းနဲ့သူတိုက်ကြတာဒါကတော့အဓိကမပြောလို့ပါဘူးအဓိကပြင်တော့ပြောလို့တာကတော့အရသားတွေထိခိုက်မှုအဓိကအပြင်ကလေးတွေသေဆုံးရတဲ့ဆိုသတင်းတွေကြားပါတယ်ဖြစ်မဲ့တဲ့ကလေးတွေလမ်းပန်းဆက်တွေအခက်ခဲကြောင်းမှာကျွန်တော်စီကူပြီးခဲ့တဲ့နေ့ကပဲသွားရရှင်တွေစာရေးရတဲ့လမ်းဖွင့်ပေးဖို့အတွက်ဆံမြောက်ဘက်မှာဘယ်လိုအခက်ခဲကြုံရလဲဆိုတော့ပြောကြတယ်so ဒီအရသားတွေထိခိုက်မှုများပြားလာတာဟာစိတ်ကောင်းစရာဖြစ်ပါတယ်တိုက်ပွဲကျပြန်လာတာတဲ့ပေါ့လေနောက်တစ်ခုကတော့အရသားတွေရဲ့အဆောက်အုံတွေပေါ့ civilian institution တက်သူတို့မှ right go ဆိုရပါဆို right go တက်သူမှာစစ်တပ်ကတရင်လိုက်တဆွဲထားတယ်အဲ့ဟာကိုကရနီတပ်ဖွဲ့ကဝင်တိုက်ပြီးတော့အဲ့မှာဆရာဆရာမတွေလည်းပဲဂျာမန်ဂျာညာရတယ်နောက်စစ်တပ်ကလူတွေကလက်နက်ချလိုက်တော့ဒါမဲ့အိမ်မှာတစ်ခုစိတ်ချမ်းသာတာကအဲ့လက်နဲ့ချတဲ့လူကိုဟိုဘက်ကလူက yes မလုပ်ကြဘူးသက်သက်ညာညာပဲသူတို့ကအကုန်လုံးကိုတင်ခဲ့တယ်သူရဲ့ဘော်သူကိုအနိုင်ထိန်ထားတယ်မင်းတို့ဘာမှမလုပ်နိုင်တာထောင်ချပြစ်မယ်ဆိုတော့အဲ့ကျွန်တော်တို့ဗီဒီယိုကြည့်ရပါတယ်ဆိုတော့အဲ့လိုလုပ်တာကောင်းပါတယ်တိုက်တာကတော့တိုက်တာပေါ့လေဒါမဲ့လည်းရန်သူတပ်ဖွဲ့တွေကိုဖမ်းမိလဲပဲအဲ့လိုလူသားဆန်ဆန်ထိတွေ့ဆက်ဆံတာစိတ်ကူးပြီးတာသိပ်ပြီးတော့စိတ်ချမ်းသာပါတယ်ဒါမဲ့တချို့သတင်းတွေမှကြတော့အဲ့လိုပုံပင်းနဲ့ဒါလက်စားချေသွေးကြွေးဆက်တဲ့ဘာညာဆွေတော့ရဲဆက်စပစ်တဲ့သတင်းတွေလည်းပဲကြားမြင်ရတော့သိစိတ်ကောင်းဖြစ်ပါရဲဆိုတော့တိုက်ပွဲကြပြန်လာတာအကြောင်းမဟုတ်ဘူးစောစောကပြောသလိုပဲအရသားတွေထိခိုက်မှုနောက်ပြီးတော့အရသားပြစ်မှတ်တွေကိုအရသား institution building ဆောက်ဦးတွေကိုအကာအကွယ်ယူပြီးတော့ပြစ်ခတ်တာဖမ်းမိတဲ့လူတွေကိုလူသားဆန်ဆန်ဆက်ဆံဖို့ရည်ကြည်တာအဲ့လိုလက်စားချေသက်ဖြတ်တာတွေမလုပ်ဖို့ဒါရည်ကြည်ပါရဲအဲ့လိုလက်စားချေသက်ဖြတ်ပြခြင်းအပြင်အဲ့ဘယ်ဘက်ကမဆိုအဲ့လိုလုပ်လိုက်ရင်အဲ့အဖွဲ့အနေနဲ့လည်းပဲဂုံတိခတက်မလာပါဘူးဂုံတိခကြဆင်းသွားမှသာဖြစ်ပါတယ်မြရတဲ့လူငါတာကိုစိတ်မကောင်းဖြစ်ကြမှာဖြစ်ပါတယ်ဆိုတော့အဓိကကတော့အဲ့အပြင်းမဲ့တဲ့လူတွေဆက်သွယ်ဖို့နဲ့လူသားဆန်ဖို့ရည်ကြီးပါတယ်
အဲ့တော့ဒီအခုအခြေအနေမျိုးမှာပေါ့ဘယ်ဘက်ကဖြင့်ဟိုအလေးတာနေပြီးဆိုပြီးတော့ယတိပြက်ပြောလို့ရပါပြီလား
မရပါဘူးသိခက်ခဲပါတယ်နည်းမြေအခိုက်အတန့်အပြင်သိမ့်ပိုင်းထိုင်တာနည်းမြေကိုပြောမယ်ဆိုရင်အဲ့ဒါတွေတော့ရှိရပါလိမ့်ဒါတော်လှန်ရေးအင်အားစုတွေဘက်ကဘယ်နဲ့မျိုးလို့ငါတို့သိမ့်ချိုင်နေပြောတယ်။အစစ်ကောင်စီကလည်းကျွန်တော်တို့ကဘယ်ကိုပြန်သိမ့်နေပြောတယ်။ဆိုတော့ဒီကိစ္စတွေလည်းပဲအတိအကျတော့ကျွန်တော်ယုံလို့မရဘူး။ဟိုဘက်ဒီဘက်သူတို့ပြောကြတဲ့ကိစ္စတွေပဲ။လင်းပေါ်ကြရအများကြီးရှိပါရဲ။နောက်တစ်ခုကဒီ နေမီကိစ္စအပြင်တစ်ခုပြောစရာရှိတာကတော့ကိုက်လူစိတ်ပေါ့လေဒီတမ်တော်ဘက်ကလူတွေကတိုက်ချင်းတိုင်းစိတ်တွေယောနေလာတယ်သူတို့ဘက်ကလူတွေဟိုဘက်ကိုဘယ်ပြောင်းတယ်ဆိုတာတွေတွေ့ရတယ်လူဘယ်ပြောင်းသွားရင်တော့တဖြည်းဖြည်းဒါစစ်ကောင်စီဘက်ကလူတွေဟိုဘက်ကိုပြောင်းသွားဆိုသူတို့အင်အားတဖြည်းဖြည်းကျဆင်းသွားတယ်အခုတော့မှသူတို့ဟာအင်အားစိတ်မရှိတော့တဲ့အတွက်ကြောင့်တပ်သားတွေဆူဆောင်းနေရတာအရက်ဖက်တွေနောက်ပြီးတော့အခုနောက်ဆုံးတင်းကြတာတက္ကသိုလ်ကောလိပ်တွေမှာအရန်တပ်ဖွဲ့ဝင်တွေအရန်တိုင်းရင်းမှာပါဝင်တဲ့လူတွေကိုဇီးရင်ကောက်ပြီးတော့စစ်ဌာနချုပ်ကိုသတင်းပို့ပါပညာဆွေလုံနေလို့ကြားရပါတယ်ဆိုတော့ဒါကိုကြည့်မယ်ဆိုရင်သူတို့ဘက်ကအင်အားနည်းနည်းဆူယုတ်နေတယ်တိုက်လူတဲ့လူတွေစီးရင်အားတော့နေနေတယ်လို့ပြောမယ်လက်နဲ့တော့မနေဘူးပေါ့လေလူအင်အားမှာစိတ်ဓာတ်ကြီးရအပြင်ကျဆင်းနေလို့ပြောမှာဖြစ်ပါတယ်
အခုလို social media ခင်မှာပေါ့ဒီစစ်ကောင်စီဘက်ကပြောတာကြတော့တစ်ဖက်က media ကိုဝါရဖြန့်တဲ့အနေနဲ့တုံးတယ်ဒီတော့လူလူကြားမှာစိုးရင်စိတ်တွေကပုံများလာရဲဆိုတဲ့သဘောပြောပါတယ်ဒီပေါ်မှာဘလို့မြင်ပါလဲ
စစ်ပွဲဆိုတာဝါရဖြန့်နိုင်တယ်ဘယ်လို့မှခွဲလို့မရပါဘူး propaganda ဆိုတာဟာတစ်ဖက်လူရဲ့ will to fight police တိုက်ခိုက်လို့ရဲစိတ်ဆန္ဒကိုခြေမှုန်းသွားဖို့ပြည့်စင်သွားအောင်လုပ်တဲ့ညီပါပဲစိတ်ထရောက်ပါတယ်စစ်ပွဲဆက်ဆက်မှာစစ်ပွဲတိုင်းမှာဝါရဖြန့်တဲ့ကိစ္စသိအရေးကြီးပါတယ်စစ်ကောင်စီဘက်ကလည်းသူတို့ရဲ့ဝါရဖြန့်တာပဲဟိုဘက်ကလည်းပဲတုံ့နံတိုက်ခတ်နေတဲ့လူတွေဘက်ကလည်းဝါရဖြန့်တာပဲစစ်ကောင်စီဘက်ကတိုက်ခတ်နေတဲ့လူတွေဟာတိုင်းပြည်ကိုဖျက်ချနေလို့ဖျက်သမားတွေပြောတဲ့ကလေးကဝါရဖြန့်ပြီးတုံ့နံထားတာဖြစ်ပါတယ်ဒီလူတွေဟာသူတို့ဒီမိုကရေစီရရွေးကောက်ထားတဲ့အစိုးရကိုအာဏာသိမ်းလိုက်လို့မကျေနပ်ဘူးဆိုပြီးလမ်းပေါ်ဆန္ဒပြတယ်အဲ့ဒါကိုစစ်တပ်ကပြစ်ခတ်တယ်ပြစ်ခတ်တော့သူတို့ကငါတို့မခနိုင်ဘူးဆိုပြီးတော့တောထွက်ပြီးတော့လက်နဲ့ကင်တဲ့အပြင်ထွက်ပြီးတော့ဆိုတော့ဒါကိုသူတို့ကတော့အဖြစ်သမားဆက်ဆက်ဆိုပြီးတော့လူဝါဒဖြန့်ပြီးသုံးထားတာပဲဆိုဟိုဘက်ကလည်းပဲစစ်ကောင်စီလိုပဲဝါဒဖြန့်ပြီးခေါ်ကြတာပဲဆိုအပြန်လှန်ဝါဒဖြန့်နေဆိုတာစစ်ကောင်စီလည်းဝါဒဖြန့်တာပဲဟိုဘက်ကလည်းဝါဒဖြန့်တာပဲဒါကဝါဒဖြန့်တာအပြစ်မဟုတ်ပါဘူးစစ်ပွဲမှာဝါဒဖြန့်တာညံ့ဖြစ်ရင်လည်းစစ်ဆုံးရမယ့်အကြောင်းတရင်ဖြစ်ပါတယ်နောက်တစ်ခုကဒီဝါဒဖြန့်မှုကိုဒူရုယုံသလားဆိုတဲ့ကိစ္စမှာလွတ်လပ်တဲ့သတင်းမီဒီယာမရှိလို့အဓိကခံရတာပါfreedom of press machine အတိုက်ခံကြီးပဲဆုံးရှုံးတာမဟုတ်ဘူးအစိုးရဘက်ကလည်း also the loser နှစ်ဖက်လုံးကအမှန်တရားကိုမရှိနိုင်တော့ပါဘူးအဲ့ဒါကြောင့်တချို့ကပြောရမှလားစစ်ဖြစ်လာပြီဆိုရင် the first victim of the war is the truth အမှန်တရားကိုပြောက်သွားပြီနှစ်ဖက်လုံးကဟိုဘက်ဒီဘက်ပဲပြောကြမှာဆိုတော့ဒါသဘာဝပါပဲဒီဟာကိုကျွန်တော်တို့ဘသူ့ကိုမှားတယ်ဘသူ့ကိုမှန်တယ်ဒီဟာရဖြန့်ချီမှုနဲ့ပတ်သက်ပြီးတော့အပြစ်ပြောစရာတော့မရှိဘူးလို့ထင်ပါတယ်ဥပမာဖြင့်ဆိုကြပါစို့အစ္စရေးနဲ့ဟာမတ်ဖြစ်တဲ့စစ်ပွဲအဲ့မှာလွတ်လပ်တဲ့သတင်းထောက်တဲ့ကုလသမဂ္ဂလည်းရှိတယ်အများကြီးပဲရှိတယ်တကယ်ကမ္ဘာထိပ်တန်းကျဲသတင်းဌာနတွေရှိသူတို့စီမံတော်ကအမှန်တရားမပေါ်ထွက်နိုင်ဘူးဟာဒီဆေးရုံဟာဟာမတ်ရဲ့ဌာနချုပ်ဖြစ်တဲ့ဟိုဘက်ကပြောလဲဟိုဘက်ကမဟုတ်ဘူးပြောလိုက်ဘယ်သတင်းဌာနကမှယတိပြအတိပြုပြီးမပြောနိုင်ဘူးဒါအဲ့လိုပဲအခြေအနေဖြစ်နေဆိုတော့မြန်မာပြည်မှာကအဲ့လိုလွတ်လပ်တဲ့သတင်းဌာနတွေလည်းမရှိဘူးကုလသမဂ္ဂလည်းမရှိဘူးအကုန်ပိတ်ထားတော့ပူပြီးတော့အချိန်နဲ့ဆိုးမှာပါဒီဟာတွေကတော့
အဲဒီတက်တုံညာနှစ်ခွန်ဆစ်စင်ရဆခဲ့တာအခုဆိုရင်ဒါတလနီးပါးရှိလာပြီပေါ့အဲတော့ဒီစစ်ကောင်စီကပြောတာကြတော့ဒီဟိုတရုတ်နိုင်ငံကနေပြီးတော့သူ့ရဲ့ကြားဖြန့်ပေါ့အွန်လိုင်းလိမ်လည်မှုတွေကိုဟိုဖြိုခွဲဖို့ကြိုးစားတာကနေစပြီးတော့ဒါနဲ့ပတ်သက်တယ်ဒီပေါ်မှာဟိုတိုင်းသားဒီလက်နက်ကိုင်နေနဲ့ PDF တွေကပေါင်းပြီးတော့အချိန်ခိုက်ပေါ့ထိုးစစ်ဝင်လုတ်တယ်ပေါ့အဲ့လိုမျိုးထိုးစစ်ဆင်လာတယ်လို့ပြောပါတယ်အဲ့တော့ဒီမှာတရုတ်ရဲ့အခန်းကဏ္ဍရောဘယ်လိုရှိပါလဲ
အာစစ်ဖြစ်တဲ့ဆိုတဲ့နေရာမှာကျွန်တော်သမိုင်းကိုပြန်ကြည့်ရင်ပေါ့လေစစ်ပွဲမှာအကြောင်းရင်းနှစ်ခုရှိပါတယ် underlying causes ဟိုအခြေခံအကြောင်းရင်းဝေးဝေးလန်လန်ကအကြောင်းတည်လာတဲ့အခြေခံအကြောင်းရင်းရှိတယ် immediate cause လက်လွတ်ထဖြစ်ရတဲ့အကြောင်းရင်းဆိုရှိပါတယ်တရုတ်အခုလောဆယ်ဒီဆင်းမြောက်စစ်ပွဲဟာဟုတ်ပါလိမ့်မယ်တရုတ်ကမြင်းပြတယ်အမူရေးဆိုတာကိစ္စကြောင့်ဘာညာဘာညာအဲ့ဒါက immediate cause ပါပဲလက်တလောအကြောင်းရင်းသာဖြစ်ပါတယ်အခြေခံအကြောင်းရင်းကတော့မြန်မာနိုင်ငံသမိုင်းမှာသမိုင်းနဲ့ချီပြီးတော့လွတ်လပ်ရပြီးတဲ့ကတိုင်းရင်းသားတွေမကျေနပ်လို့ပုံမှန်မှုကအမြဲတမ်းဖြစ်လာခဲ့ပါတယ်အခုခါမှာဒီမိုကရေစီဆုံးရှုံးသွားတယ်ဒီမိုကရေစီလမ်းကြောင်းလေးပြင့်နေတာ2021မှာအာဏာသိမ်းခံပြီးတော့ပြည်စည်းသွားဆိုတာအဲ့ဒီမှာပို့ပြီးတော့အခြေခံအကြောင်းတရားပို့မြင့်မားလာတယ်အဲ့ဒီအကြောင်းတိုက်ပွဲတွေဖြစ်ဖြစ်လာတာပါအခုတရုတ်လုတ်ပေးလိုက်တယ်ဆိုတာဟုတ်မယ်တရုတ်ကလည်းသူတို့ကနင့်နယ်လာခါသူတို့ကဒါဒီကိစ္စကိုသူတို့လက်ပိုက်ကြည့်နေခဲ့တယ်ဆိုမှဒါကိုအကြောင်းပြပြီးတော့ဝင်တယ်ဒါပေမဲ့ဒီတော်လန်တဲ့အင်အားစုကအဲ့အကြောင်းတစ်ခုနဲ့ထပ်လိုက်တာမဟုတ်ပါဘူးသူတို့ဟာကြိုတင်ပြီးတော့ well planned ြည်ရင်ထားတာဖြစ်ပါတယ်အခွင့်အရေးချမယ်ဆိုတာအများကသူတို့ကဒေါ်လာရေးလုံမရတာပဲဒီအစွဲကိုဖြုတ်ချဖို့ဆိုတာလုံမရလို့ဆိုတော့အစကတည်းကတွက်ထားမှာပါဆိုတော့အသာတဲ့နေရာကစပြီးတော့ထိုးတယ်လို့ပဲကျွန်တော်မြင်ပါတယ်ဆိုတော့တေယုရဲ့အခန့်ကဏ္ဍတေယုကတော့ကျွန်တော်တို့ညခဏပြောဆိုလို့ပဲသူ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ပဲအခုတော့မှအဲ့ဒီလမ်းမှာရှမ်းမြောက်မှာဖြစ်နေတာတေယုကုံသွေးလမ်းကြောင်းတို့အဲ့ဒီတေယုမြန်မာစီးပွားရေးဇင်းညံဒေသတို့နဲ့မပတ်သက်တဲ့နေရာတွေမှာဖြစ်တာတဲ့အဲ့ဒီနေရာမှာထိခိုက်မှာဟုတ်သူအရင်ဆုံးတားမှာပါပဲဒီကိစ္စမှာတော့မဖြစ်ကြနဲ့ဆိုတာမျိုးကိုတော့သူတို့ပြေအောင်လုပ်ပါလိမ့်မယ်ကျန်တဲ့နေရာမှာဖြစ်တာတော့တေယုကလည်းထောက်ထည်ဦးစားပေးမှာမဟုတ်ပါဘူးစောစောကပြောဖို့လိုပဲပမာပြည်သိစီလုံးညညပြီးဒီမိုကရေစီဖက်ဒရယ်ကြီးဖြစ်သွားမှာကိုလည်းပဲတေယုကကြိုက်မှာမဟုတ်ပါဘူးသူတို့ဝင်ဆွဲလို့မရတော့ဘူးပေါ့လေဆိုတော့တေယုနေထားအဲ့လိုရှိပါတယ်သို့တော်လည်းပဲစစ်ဖြစ်ရတဲ့အဓိကအကြောင်းရင်းဟာတေယုတောင်းတော့မဟုတ်ပါဘူ
းတိုက်ပွဲတွေကဒီထက်ပိုပြီးတော့ကျေပြန့်လာနိုင်မှာလားဟိုပြေးလည်နိုင်မဲ့အခြေအနေတစ်စုံတရာရောရှိနိုင်မှာလား
မမြင်ပါဘူးစောစောကပြောတဲ့ဟာတေယုပြန်ဖြေပေးတဲ့အတွက်ကြောင့်သူတို့ရဲ့အကျိုးစီးပွားရှိတဲ့နေရာကိုတော့ညောင်သူတို့ထိန်ထားဖို့အတွက်သူတို့ကကြိုတိမိဖိအားပေးပါနေမယ်သို့တော်လည်းပဲစောစောကပြောတဲ့ရေရှည်အကြောင်းရင်းတွေပေါ့ underlying causes တွေကနိုင်ငံရေးတိုင်းရင်းသားအခွင့်အရေးအများကြီးဒီဟာဆွေးနွေးဖို့လိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ဆွေးနွေးလို့တောင်မှမဖြစ်တော့ဘူးပြီးခဲ့တဲ့တရက်နှစ်ရက်မှာပဲ KNU ကတောင်ရှိပုဂ္ဂိုလ်တယောက်ဖဒိုတယောက်ပြောတာကြားပါလေစစ်ကောင်စီကသူတို့မယုံဘူးသူတို့ကစစ်တပ်ကညဉ့်ညံရေးဆွေးနွေးမှုဆိုအချင်းချင်းခေါ်ခဲ့ပြီးတခါမှသဘောရိုးနဲ့မှမဟုတ်ခဲ့တာအဲ့လိုခေါ်ပြီးတော့သူတို့အမျက်ထုတ်ဖို့ပဲသူတို့အနာဆက်လက်တည်မြဲရေးအတွက်ညီညာရေးဆွေးနွေးပွဲဆိုအဆုံးချခဲ့တာပဲဖြစ်တယ်လို့သူတို့ကပြောပါတယ်ဆိုတော့အဲ့လိုမယုံကြည်မှုပပျောက်ပြီးတော့ယုံကြည်မှုတည်ဆောက်ရမယ်ဆိုတော့သူတို့အချင်းချင်းဆွေးနွေးလည်းပဲဖြစ်မှာတော့မဟုတ်တော့ဘူးဆိုတော့တချို့ကလည်းသုံးသပ်ကြရဲဟုတ်တယ်နှစ်ဖက်ယုံကြည်ရဲ့ပြည်ပတစ်ခုခုကဟိုမှာစစ်ကောင်စီကဆိုတော့သူတို့ဘက်ကတိုက်လို့ရလူအင်အားမရှိတော့လဲဖြည်းဖြည်းချက်ဖြည်းချက်လိုက်ရင်လုံးဝပျက်စီးသွားတာတဲ့ဒါညဉ့်ညံရေးဆွေးနွေးဖို့အတွက်သူတို့ဖွင့်ပေးမဲ့အကြောင်းတစ်ခုခုလောက်လာမှာပေါ့လေသူတို့လည်းပြောထားတာတွေ့ပါတယ်အိမ်မှာဒီ KNU တောင်ရှိပြောတာလည်းတွေ့ပါတယ်အရေးကြီးတဲ့ခေါင်းဆောင်တွေကိုလွှတ်ပေးပြီးတော့ညဉ့်ညံဆွေးနွေးကြပါတယ်ဘာညာဆွဲပုံစံမျိုးနဲ့လောက်လာလိမ့်မယ်ဒီလိုလောက်တော့မှသူတို့ကမယုံနိုင်ဘူးတကယ်သမတ်သမတ်ရှိတဲ့ပြည်ပနိုင်ငံရဲ့ဝင်ရောက်ဆွဲဖက်မှုနဲ့နိုင်ငံရေးအတွက်ရေရှည်ပြည်လည်းမဲ့လမ်းကြောင်းကိုဆက်ပြီးဖြစ်ရှင်းမှသာလျှင်ဒီပြဿနာပြည်လည်းမှာပါလို့မဟုတ်ရင်တော့အဲ့အခုမလဲဆေးမိရုံနဲ့ကူတာမကြကနာကူခဲ့ပြီးပြီအဲ့လိုကူရင်တော့ဖြစ်ခဲ့မှာပဲ KIA နဲ့ညဉ့်ညံရေးလုခဲ့တာလည်းပဲနှစ်ပေါင်း30ရောခံခဲ့တယ်ဒါပေမဲ့ဆေးမိရုံပဲခဏပြတ်ပြီးတော့အခုပြင်းထန်ဖြစ်လာတယ်တခြားဒေသတွေမှာလည်းအများကြီးဖြစ်ပါတယ်ဆိုတော့နိုင်ငံရေးပြဿနာပြေလည်ပြုရရှိဖို့ကတော့အကြာကြီးအချိန်ယူလာပါလိမ့်မယ်လို့ပြောမှာဖြစ်ပါတယ်ညစ
ဟုတ်ကဲ့ပါဦးကျော်စမရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ရပါတယ်ခင်ဗျာဆေးမိကောင်းစရာတွေပဲဖြစ်နေတာမသိပါဘူးဆေးမိ
မြန်မာစီပဋိပက္ခပြည်လဲဖို့အလှမ်းဝင်နေခြင်းနောက်ဆက်တွဲဖြစ်တဲ့ကလေးငယ်တွေပါဝင်အရသာထိခိုက်သေဆုံးရမှုဒုက္ခပြဿနာကိုလည်းဖြေရှင်းနိုင်ဖို့အလားအလာနှဲနေသေးတာကိုစင်ကောင်းစွာနဲ့ဦးကျော်စံသားနဲ့မမတ်စင်အောင်တို့မေးမြန်းဆွေးနွေးခဲ့ကြတာပါအခုတော့ဂျန်စီကဏ္ဍပါကျူးစားရင်ဘာမဆိုဖြစ်နိုင်တာကိုပြောထားပါတယ်မြို့ပြနဲ့အလှမ်းဝေးတဲ့နေရာမှာခြေပြင်းသူပဲဖြစ်ဖြစ်မပြည့်စုံမှုကြားမွေးဖွားသူပဲဖြစ်ဖြစ်စိတ်အားထက်ထက်သန်သန်ကျူးစားရင်မဖြစ်နိုင်တာဘာမှမရှိပါဘူးတချင်ကအမဲရောင်နေမြေကော်တူလေးနေမြေမှာမွေးဖွားခြေပင်းခဲ့ပြီးဂျပန်မှာဘွဲ့လွန်ပညာကိုစီးပွားဝင်ရခဲ့တယ်လို့လက်ရှိမှာလည်းအမေရိကန်မှာပါရဂူဒန်တက်နေတဲ့ကရင်တိုင်းရင်းသူလေးရဲ့အတွေ့အကြုံတွေကိုမေးထားတဲ့မက်ခင်လေးပြောပြပေးပါဦးခင်ဗျာ
Hello ဂျန်စီတို့တချင်ရောက်ပြီးဒီတစ်ခါတော့နိုင်ငံတကာပညာတော်သင်စုတွေရအောင်ကြိုးစားနေတဲ့ဂျန်စီလေးတွေအတွက်အမေရိကန်နဲ့ဂျပန်ပညာရေးစနစ်ဘလူရီကွာချားလေးဆိုတဲ့အကြောင်းပြောဖို့အတွက်ဂျပန်မှာမာစတာပွဲရထားပြီးတော့ခုလက်ရှိမှာတော့အမေရိကမှာ PhD တက်နေတဲ့ညီမလေးတယောက်ဖိတ်ခေါ်ရတယ်။သူကဘာလုပ်လဲဆိုတော့
အမင်္ဂလာပါ။ကျမနာမည်ကနော်မမှုဖောလို့ခေါ်တယ်။ကရင်တိုင်းသူတယောက်လည်းဖြစ်ပါတယ်ပေါ့နော်။ကျမဒီဘူဘိုတိုင်းကြောက်ချင်းမြို့နယ်ဒီမြစ်တိုင်ရွက်ကဒီမှာမွေးဖွားပြီးတော့ပေါ့နော်အခုလက်ရှိမှာတော့ဒီ Massachusetts State US မှာနေထိုင်ပြီးတော့ဒီအခုဒီကျောင်းမှာပေါ့နော် University of Massachusetts Lower မှာ PhD in Global Study ဘာသာရပ်လစ်လာတဲ့လူတစ်ယောက်ဖြစ်ပါတယ်ကျွန်မအထူးပြုလစ်လာသူတည်တနာပြုနေတဲ့ဘာသာနဲ့ပင်ကတော့ဒီစစ်ပွဲတွေမှာဒါမှမဟုတ်နိုင်ငံရေးပဏိပခတွေမှာကြောက်ပေါ့နော်မတန်စော့ဖြစ်သွားတဲ့လူတွေကြောက်လူတွေအကြောင်းပြီးတော့ဒီမတန်စော့ဖြစ်သွားပြီးတော့နောက်မှာသူတို့ရဲ့နိုင်ငံရေးစီးပွားရေးကျန်းမာရေးနဲ့လူမှုအထွတ်ထွေဒီကိစ္စအားလုံးကိုပေါ့နော်သူတို့ဘယ်လိုကိုက်တွေဖြေရှင်းကြလဲဆိုတော့လေ့လာတာအထူးပြုတာဖြစ်ပါတယ်
သူအထူးပြုယူထားတဲ့ဘာသာရပ်ကသူများတွေထဲနည်းနည်းထူးတယ်နော်
သူဘာလို့ဒီဘာသာရပ်ကိုယူတာလဲဆိုတာကိုမေးကြည့်အောင်လေ။အဲ့
တော့ကျမအဓိကပေါ့နော်သူက3မျိုးရှိရပေါ့နော်ကျမအနေနဲ့ဒီလိုလောက်ရရင်ရွယ်ချက်က3မျိုးရှိရပြီးတော့ကျမစိတ်ဝင်စားဖို့ဒီအနောက်ကနေတွန်းအားပေးတဲ့အရာ3ခုပဲ။ပထမတစ်ခုကမိသားစုကနေလာတာပေါ့နော်။ကျမဖေအားကြတော့ဒီကျမတို့ကကြောက်ကြီးမှာအရင်တော့အဲ့အနယောင်နေနေလို့ခေါ်ရပေါ့နော်။အခုလည်းတိုက်ပွဲအရင်ဖြစ်နေတဲ့နေရာမှာပေါ့နော်။တမဟာ3၊ကရင်တမဟာ3၊ကရင်ဒီကောတူးလို့ရဲ့အဲ့ဒီတမ်ဟာတော့ area မှာဖြစ်တယ်ပေါ့နော်အဲ့မှာဆိုရင်ကျမဖေအားပေါ်တာဆွဲခံရပြီးနောက်ပိုင်းမှာသူကအာဒီ my name ပြီးတော့ခြေတော့ဟိုမတန်ဆွဲဖြစ်သွားတာပေါ့နော်အဲ့အားနေပြီးတော့မှကျမတို့နေတဲ့နေနေမှာလည်းအဲ့လိုမျိုးဒီပေါ်တာဆွဲခံရပြီးတော့ဒီမတန်ဆွဲဖြစ်သွားတဲ့လူတွေရောအဲ့မှာစစ်သားတွေလည်းရှိမယ်ဒါမှမဟုတ်ပြည်သူတွေလည်းရှိရပေါ့နော်အဲ့အားနေပြီးတော့ပြမဆုံးကတော့ကျမမိသားစုကရဲ့အာကနေလာပါပေါ့နော်အဲ့လိုမိသားစုကနေလာတယ်နောက်တစ်ခုကတော့ society ဒီလူမျိုးပတ်ဝန်းကျင်မှာကျမတို့ရဲ့ဒီကရင်လူမျိုးကရင်လူမျိုးပေါ့နော်ကျမပထမဆုံးထိတွေ့ရတဲ့အတိုင်းအဝိုင်းကနေပြီးတော့ဒီလိုမျိုး disable ဖြစ်သွားတယ်မတန်ဆွဲဖြစ်သွားတဲ့လူတွေအများကြီးရှိတယ်အဲ့ရနေပြီးတော့ကျမစိတ်ဝင်စားတယ်ပြီးတော့နေပြီးတော့မှ building site တွေဖြစ်တဲ့အတွက်ဒီ mine တွေအများကြီးတုံးကြတဲ့နိုင်ငံလည်းဖြစ်တဲ့အတွက်အဲ့မှာမတန်ဆွဲဖြစ်သွားတယ်ဒီရဲဘော်တွေရှိမယ်ဒါမှမဟုတ်ပြည်သူလူထုတွေရှိမယ်အဲ့ရနေပြီးတော့ကျမဒီသူတို့ရဲ့အကြောင်းစိတ်ဝင်စားခြင်းဖြစ်ပါတယ
်ညီမလေးအမားတို့ကလေဒီဂျန်စီတွေအတွက်အဓိကထားပြီးမေးချင်တာဂျပန်နဲ့အမေရိကန်ပညာရေးစနစ်မှာဘာဒီကွာချလဲဆိုတာကိုမေးချင်တာပေါ့နော်အဲ့အကြောင်းလေးလည်းပြောပြပေးပါဦ
းဟုတ်ကဲ့အမဟုတ်ကဲ့ဂျပန်မှာကြောင်းတက်တာနဲ့ဒီမှာကြောင်းတက်တာကတော့တိတ်တော့မကွာဘူးလို့ပြောလို့ရတယ်။စာလုပ်ရတဲ့ workload ကတော့အတူတူလောက်ပဲပေါ့နော်။ဒါပေမဲ့မှာ level နဲ့ PhD လောက်ပဲပေါ့နော်။ပြီးတော့ဂျပန်မှာကတော့အတန်းနေများများတက်ခဲ့ရတယ်။ဒီမှာကျတော့အတန်း3နံပါတ်တက်ရတယ်။ပြီးသွားလို့ရှိရင်တော့ TA လောက်ရတယ်ပေါ့နော်။ Teaching Assistant လောက်ရတယ်။ဒီမှာကျမတို့ရဲ့ scholarship ရဲ့ဒီ stipend ထဲမှာပါတဲ့ရပေါ့နော်။ workload ကတော့ခုနဂျပန်ဟာနဲ့ပြန်တူတယ်ပေါ့နော်။အော်ဒါမဲ့ PhD ကကျတော့နည်းနည်း research တွေ paper တွေအများကြီးရရလဲပေါ့နော်ခုမှကျတော့ coursework တွေပေါ့မှာဒီအခြေခံ theory တွေသင်ရတာအဲ့မှာတော့ကျတော့ဒီ Asian တွေများတယ်ပြီးလို့ရှင်ဒီကျမတို့ကျောင်းမှာကကျောင်းအတိုင်းဝိုင်းမှာကျောင်းမှာပဲနေရတယ် campus မှာနေရတယ်အဲ့တော့ campus နဲ့ကျောင်းနဲ့ကျောင်းနဲ့ campus ကအဲ့လိုမျိုးနေတိုင်းလိုမျိုးဖြစ်သွားတာပေါ့နော်အဲ့လိုမျိုးရှိမယ်ဒီမှာကျတော့အိမ်မှာနေတယ်အိမ်မှာနေပြီးတော့ကျောင်းလာတယ်ပေါ့နော်အဲ့တော့life တော့နည်းနည်းလေးကွာတာပေါ့
အခုကလေဂျပန်မှာပဲဖြစ်ဖြစ်အမေရိကန်မှာပဲဖြစ်ဖြစ်ပညာသင်မယ်ဆိုရင်ဘာတွေပြင်ဆင်သင့်လဲဆိုတာကိုလည်းသူ့ကိုမေးကြည့်အောင
်ပဲဂျပန်ကိုကျောင်းသားတက်တာကြတော့ပထမဆုံးအတွေ့အကြုံပေါ့နော်အဲတော့အကြမ်းနည်းနည်းတော့အဲ့လိုမျိုးပြင်ဆင်တယ် information တွေဘာတည်းရဲ့ information တွေအဲ့လိုလိုက်ကြည့်အောင်ကိုနဲ့စိတ်ဝင်စားပြီးတော့ kait မဲ့ဟာလေးပေါ့နော်လိုက်ကြည့်တာပေါ့နော် email တွေလိုက်ပို့တယ်ပေါ့နော်အဲ့ဒါတွေလိုက်လို့တယ်ပြီးတော့ scholarship အခြေအနေတွေလိုက်ကြည့်သွား Aion ဆိုတဲ့ scholarship တစ်ခုပေါ့နော်အဲ့ဒီတော့ပေါ့နော်ကျမတို့နေ့မှာတော့သူကဂျပန်စာကိုအခြေခံလောက်ရဖို့လိုအပ်တယ် US ကအများကြီးသူ့မှာ strict ရှိရပေါ့နော် website ထဲမှာအလိုလိုရှိရသူကအဲ့လိုကြည့်ဒီစီတို့ဘာလို့လဲဖြေထားရတယ်ပေါ့နော်ပြီးရင်ဒီ IELTS လည်းရှိထားရတယ်ပေါ့နော
်ညီမကြီးညီမလိုပဲကြိုးစားနေတဲ့ Gen Z လေးတွေကိုဘယ်လိုများအကြံဉာဏ်ပေးချင်လဲဆိုတာကိုပြောပြပေးဦးနော
်ဒီဟိုလူငယ်တွေကိုပေါ့နော်ဘာပြောချင်လဲဆိုတော့အချိန်ရရတယ်လို့လေ့လာပေါ့နော်လေ့လာပြီးတစ်ခုမဟုတ်တစ်ခုမှပြန်အကျိုးပြုတယ်ပေါ့နော်ဒုတိယချက်ကကြတော့ကိုဘာဖြစ်ချင်လဲဆိုတော့ကိုကြောင်းတက်ချင်လားကြောင်းတက်ချင်လဲဆိုရင်ဘာလုပ်ရမလဲဘသူ့ကိုမေးရမလဲပြီးတော့မင်းကုန်နေများများမေးဖို့လိုအပ်တယ်ပေါ့နော်မရှက်နဲ့ပေါ့နော်မကြောက်နဲ့ပြီးတော့အချိန်ပေးရတယ်ပေါ့နော်အခုကအကြောင်းဒီ scholarship ဖွင့်လိုက်လို့ဒီအကြောင်းက admission ဖွင့်နေပြီအဲ့မှာအခုတန်းဝင်ပြီတန်းချွိုင်းမလွယ်ဘူးပေါ့နော်ဟိုအချိန်ပေးရတယ်ပေါ့နော်ဒီချိန်လေးလေးစစနဲ့အယုံစိုက်ပြီးတော့ကိုစိတ်ဝင်စားတဲ့ဟာစိတ်အားထက်သန်စွာလုပ်ပါလို့အဲ့လိုမျိုးအကြံပေးချင်ပါတယ
်ကဲဒီတစ်ပတ်တော့ဒီလောက်ပဲနော်နောက်ပတ်တွင်မှာလည်း Gen Z တွေအတွက်ကောင်းလို့ရရအစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေတဲ့အတွက်ကြောင့်မို့လို့ဆက်ဆက်ဆောင်ကြည့်ဖို့မမေ့နဲ့နော်ကဲတတ
ကျိုးစားရင်မဖြစ်နိုင်တာဘာမှမရှိတာကိုမခင်လေးပြောပြခဲ့တာပါအခုတော့အားကစားကဏ္ဍပါကမ္ဘာအဆင့်တင်နိုဗက်ဂျိုကိုဗစ်ကတော့ ATP တက်နစ်ပြိုင်ပွဲပိုဆွဲပြီးနောက်ထပ်စာရင်းသစ်တင်လိုက်ပါပြီဥရောပဘောလုံးရာသီကြားချိန်မှာကျင်းပတဲ့2022ကမ္ဘာဖလားကြောင့်ကစားသမားတွေဒဏ်ရာပြဿနာတွေပိုပြင်းထန်လာတယ်လို့လေ့လာမှုအသစ်တစ်ခုတွေ့လိုက်ပါတယ်နောက်ကမ္ဘာအကောင်းဆုံးဘောလုံးသမားမက်ဆီရဲ့ကမ္ဘာဖလားကစားခဲ့တဲ့အင်ဂျီတွေကိုလေ့လံပြသဖို့ရှိပါတယ်ကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာစစ်တက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ကတော့ ATP တက်နစ်ပြိုင်ပွဲကိုနိုင်ရပြီးသူဘာကြောင့်ကမ္ဘာစစ်တက်ဖြစ်တယ်ဆိုတာကိုသတိပြုတော့သတိပြလိုက်ပါပြီ။အင်တာနက်ရဲ့နောက်ဆုံးပိတ်ပွဲလို့ဆိုရမယ့် ATP တက်နစ်ဖိုင်နယ်ကိုအင်္ဂလိပ်နိုင်ငံတူရင်မြို့မှာပြီးခဲ့တဲ့တပတ်ကကစားခဲ့ကြပြီးတော့ဂျိုကိုဗစ်ကနိုင်ရပြီးတော့ခုနှစ်ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်။ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဂျိုကိုဗစ်နဲ့အီတလီကယာနစ်ဆင်နာတို့ဘောလုခဲ့ကြတာပါ ဒီဘွဲမတိုင်ငယ်အုပ်စုပွဲစဉ်တုန်းကတော့ဆင်နာကဂျိုကိုဗစ်ကိုနှစ်ပွဲတစ်ပွဲနဲ့နိုင်ထားတာပါဒါပေမဲ့ final မှာတော့ဂျိုကိုဗစ်ကဆင်နာကို6-3 6-3 နဲ့နှစ်ပွဲပြတ်ပြန်နိုင်ပြီးတော့ ATP ဖလားကိုဘုံဆွဲသွားခဲ့ပါတယ
် very specialone of the best seasons I've had in my life no doubt
ဒီစုကကျွန်တော်အတွက်တော့အရန်ကိုထူးခြားပါတယ်တွင်ရမျိုးရဲ့အကောင်းဆုံးကစားသမားဖြစ်တဲ့ Running Center ကိုအနံ့ရပြီးချန်ပီယံဖြစ်တာဆိုတော့တကယ်ကိုထူးခြားပါတယ်သူကလည်းဒီတစ်ပတ်ကစားတာအရန်ကောင်းပါတယ်တိတဲ့အတိုင်းပဲပြီးခဲ့တဲ့နှစ်ရက်က Alcaraz နဲ့ Sinadu နဲ့ကစားခဲ့ရပြီးအကောင်းဆုံးကစားနိုင်လိုက်တဲ့အတွက်အရန်ကုန်ယူပါတယ်ကျွန်တော်နဲ့ MathBetf အပြင်သူတို့နှစ်ယောက်ကလည်းအခုလောလောဆယ်ကမ္ဘာအကောင်းဆုံးနေတဲ့ကနှစ်ယောက်ပါသူတို့နှစ်ယောက်ကအရန်ကောင်းနေတော့ကျွန်တော်အနေနဲ့ပို့ပြီးတော့အကောင်းဆုံးဖြစ်အောင်ကစားရပါတယ
်အခုလိုအနိုင်ရလိုက်တဲ့အတွက် ATP ဖလားကို9ချိန်မြောက်နဲ့အများဆုံးဘိုးဆွဲပြီးတော့ Roger Federer ရဲ့စံချိန်ကိုချိုးနိုင်လိုက်သလိုကမ္ဘာအဆင့်တစ်ဖြစ်နေလဲသတင်းပတ်ပေါင်း400နဲ့အများဆုံးရပ်တည်နိုင်တဲ့သူအဖြစ်စံချိန်ထပ်တင်လိုက်ပါတယ်ဒါပြင်ဂျိုကိုဗစ်ဟာဒီနှစ် Grand Slam ပြိုင်ပွဲတွေထဲက Australian Open, ပြင်သစ် Open, American Open တွေကိုဘိုးဆွဲပြီးတော့ Wimbledon မှာလည်း Final တက်ခဲ့သလိုအခု ATP Tennis ပြိုင်ပွဲကိုဘိုးဆွဲပြီးနှစ်ကုန်မှာလည်းကမ္ဘာအဆင့်တစ်အဖြစ်နဲ့ရပ်တည်ခဲ့တဲ့အတွက်ဒီနှစ်ကသူ့ရဲ့ကစားသမားဘဝမှာအကောင်းဆုံးနှစ်တွေထဲကတစ်ခုလည်းဖြစ်ခဲ့ပါတယ
်။ Thank you for following us throughout this very long season for me obviously.Very successful, one of the most successful seasons I've ever had in my career.
Tennis yadi tuku long dao shao aapi ke de atwet chesu tin ma de. Chano atwet do da ga ayan go aw myin de hnit phit bi. Aw myin song hnit de de ga tuku ba. Aei atwet chano ro tennis pyan mwe de ma pan win de tu de ne pritat de a long go chesu tin ma de. A ga sa pyan mwe de a long ma chano ro tennis pyan mwe de ga de hnit pat lo January ga ni December la a thi go ga sa ya bi. A chain ja song ga sa ya ga phit ba de.ပြန်ပွဲတွေကလည်းအများကြီးဖြစ်သလိုကမ္ဘာလုံးမှာကစားရတာဖြစ်ပြီးအခုလိုကမ္ဘာလုံးကလူတွေအများကြီးလာကြည့်တာကိုမြင်ရတာကလည်းတကယ်ကိုအားအသင့်စရာပါကျွန်တော်တို့တင်းနစ်ပြန်ပွဲတွေကိုလာအားပေးကြတဲ့အတွက်အဲ့ဒီအတွက်လည်းကျေးဇူးတင်ပါတယ
်ဂျိုကိုဗစ်ဟာအသက်36နှစ်ရှိဖြစ်ပေမဲ့လည်းအခုချိန်ထိ Grand Slam တွေပါဝင်ပြိုင်ပွဲတွေကိုဆက်ပြီးတော့အနိုင်ရနေသလိုကမ္ဘာအဆင့်တစ်ဖြစ်နေလဲဆက်ပြီးတော့ရပ်တည်နေတာပါဒါကြောင့်သူအနေနဲ့တင်းနစ်ကစားတာကနေအနားမယူသေးပဲဆက်ပြီးတော့ကစားနေအောင်မှာဖြစ်တယ်လို့တင်းနစ်ကျွမ်းကျင်သူတွေကသုံးသပ်နေကြပြီးတော့ဘယ်အချိန်ကျမှအနားယူမလဲလို့မိကုံးတွေလည်းထုတ်နေကြပါတယ
် You know I will hang on for as long as I feel like hanging on
ကျွန်တော်အနေနဲ့ကတော့ကစားနေတဲ့လောက်တော့ဆက်ကစားနေအောင်မှာပါကျွန်တော်အနေနဲ့ပြိုင်ပွဲကြီးတွေမှာသူတို့တွေကိုအနိုင်ကစားနိုင်သေးသေးတော့ဆက်ကစားနေအောင်မှာပါဘာလို့လဲဆိုတော့ကိုကဆူဖလားကြီးတွေကိုဆက်အနိုင်ရရှိနေသေးချိန်မှာဘာဖြစ်လို့အနားယူရမှာလဲဟုတ်တယ်မလားဒါပေမဲ့သူတို့ကကျွန်တော်ကိုနိုင်လာပြီဆိုရင်တော့ကျွန်တော်အနေနဲ့တင်းနစ်ကစားတာကနေခဏဖြစ်ဖြစ်ဒါမှမဟုတ်လုံးဝအနားယူလိုက်တာမျိုးဖြစ်ဖြစ်စဉ်းစားရတော့မှာပေါ့ဗျာ
အော်ဝဲဘက်ကိုကြည့်ရရင်တော့ Euro 2024ဥရောပဖလားချင်းစစ်ပွဲတွေဘက်မှာလက်ရှိချန်ပီယံအစ်တလီအသင်းဟာဒီပွဲအောင်သွားပြီဖြစ်ပါတယ်အီတလီသင်းဟာတနင်္လာနေ့ကယူကရိန်းနဲ့အုပ်စုနောက်ဆုံးပွဲစဉ်ကစားရမှာဂိုးမရှိသေးချသွားတာကြောင့်အုပ်စုစီမှာယူကရိန်းနဲ့ဆလိမတ်စီတူပြီးတော့ဂိုးကွာချချက်အတာနဲ့အုပ်စုဒုတိယရပြီးတော့ခြေစစ်ပွဲအောင်သွားခဲ့တာဖြစ်ပါတယ်ယူကရိန်းသင်းကတော့အုပ်စုမှာတတိယပဲရခဲ့တဲ့အတွက်ခြေစစ်ပွဲအောင်ဖို့အတွက်ပလေးအော့ဖ်ရှုံးထွက်အဆင့်ကိုကစားရမှာဖြစ်ပါတယ်တနင်္လာနေ့ကတခြားပွဲတွေမှာတော့ချက်ကမော်လ်ဒိုဗာကို3ဂိုးဂိုးမရှိနဲ့နိုင်ပြီးစလိုဗေးနီးယားကလည်းကဇာခ်စတန်ကိုငကိုတကိုနဲ့နိုင်သွားတာကြောင့်ခြေစစ်ပွဲအောင်သွားခဲ့ပါတယ်ခင်ဗျာ Euro 2024ဥရောပဖလားမှာအသုံးပြုမဲ့ဘောလုံးကိုတော့ဂျာမနီနိုင်ငံဘာလင်မြို့မှာပြီးခဲ့တဲ့ပတ်ကတင်ဝင်ထုတ်ပြန်ကြေညာလိုက်ပါတယ်ဒီဘောလုံးမှာတော့ VAR စနစ်ကိုအထောက်ကူပေးနိုင်မဲ့ဤပညာတွေကိုထည့်သွင်းအသုံးပြုထားတာဖြစ်ပါတယ်ဒီဘောလုံးရဲ့နာမည်ကတော့ Football Lover Love of Football လို့ပေးထားပြီးတော့ Adidas Company ကထုတ်တာပါဒီဘက်မှာတော့ဂျာမနီအသင်းကောင်းဆောင်ဟောင်းဖိလစ်လာမ်နဲ့လက်ရှိဂိုးသမားမန်နျူယယ်နိုယာတို့တက်ရောက်ခဲ့ပြီးတော့နိုယာကတော့ဘာလင်မြို့အိုလံပစ်အားကစားခွင့်ကြီးမှာကစားမဲ့ယူရိုဖိုင်နယ်ကိုကစားဖို့အီမန်ထားတယ်ဆိုပြီးတော့ပြောလိုက်ပါတယ်ယူရို2024ဥရောပဖလားကိုတော့ဂျာမနီနိုင်ငံမှာဇွန်လ14ရက်နေ့ကနေဇူလိုင်လ14ရက်နေ့ထိကစားသွားကြမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘက်မှာတော့2024ကိုပါအမေရိကဖလားဖွင့်ပွဲကိုအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္လန္တာမြို့ကပရိသတ် 9,000 ဆန့်တဲ့ Mercedes Benz ဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်ပြီးတော့ Final ကိုတော့ Florida Bee နဲ့ Miami က Hard Rock ဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်တယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်။ ဒီပြိုင်ပွဲကိုအစဉ်လာအဖြစ်တောင်အမေရိကတိုက်မှာပဲကျင်းပလေရှိတာဖြစ်ပေမဲ့ဒါကတော့တောင်အမေရိကတိုက်ပြပမှာဒုတိယကြိမ်မြောက်ကျင်းပတာဖြစ်ပါတယ်ပထမတစ်ကြိမ်ကိုတော့ကူပါအမေရိကဖလာနှစ်တရာပြေခဲ့တဲ့2016ခုနှစ်မှာကျင်းပခဲ့ပြီးတော့အဲ့ဒုံးကလည်းအမေရိကန်ကအင်ရှင်ဖြစ်ကျင်းပခဲ့တာဖြစ်ပါတယ်2024ကူပါအမေရိကဖလာကိုတော့ဇွန်လ20ရက်နေ့ကနေဇူလိုင်လ14ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးတော့အုပ်စုပွဲစဉ်တွေကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့မှာမဲနိုင်ကြမှာဖြစ်ပါတယ်ခင်ဗျာစပိန်ကနေကစားသမားဂါဘီဟာဒူးဒဏ်ရာရသွားတဲ့အတွက်လာတော့ကြဘောလုံးကစားတာကနေအားယူရမယ်လို့ဘာစလိုနာအသင်းကလနေ့မှာပြောလိုက်ပါတယ်ဂါဘီဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျော်ဂျီယာကို3-2နဲ့နိုင်တဲ့ပွဲမှာညာဘက်ဒူးလဲပြီးတော့အယွတ်ထိသွားခဲ့တာဖြစ်ပါတယ်အချိန်ထဲမှာပဲဘောလုံးရသူအလဲမှာကစားတဲ့ကာတာကဘာဖလားကြောင့်ကစားသမားတွေဒဏ်ရာရတာတွေပို့ပြီးတော့ပြင်းထန်လာတယ်လို့လေးလာတွေးရှိမှုတစ်ခုကဖော်ပြလိုက်ပါတယ်ဟောက်တန်အာမဂန်ကုမ္ပဏီကကဘာဖလားပြီးတဲ့နောက်တနေ့အချိန်မှာထုတ်ပြန်လိုက်တဲ့ဥရောပဘောလုံးရာသီရဲ့ဒဏ်ရာရအညွန့်ဂိမ်းမှာတော့2022အောက်တိုဘာလတုန်းကဒဏ်ရာရတဲ့ကစားသမား88ယောက်ဟာပြိုင်ပွဲမတိုင်ခင်တုန်းက17ရက်ကျော်လောက်နားရပေမဲ့ဇန်နဝါရီလမှာတော့19ရက်လောက်နားနေရတဲ့အတွက်10ရက်လောက်ပိုကြာတယ်လို့ဟောက်ဒန်အာမဂန်ကုမ္ပဏီအကြီးအကဲ James Barrow ကပြောပါတယ်ပြီးခဲ့တဲ့ဘောလုံးရာသီမှာဥရောပထိပ်တန်းမှတ်ပြီးပြိုင်ပွဲ5ခုမှာဒဏ်ရာရတာ3985ခုရှိခဲ့တယ်လို့လည်းဖော်ပြပါတယ်ဒါပြန်ဒီနေ့အစောပိုင်းတုန်းကကမ္ဘာဖလားဝင်ပြိုင်တဲ့ကစားသမားတွေတဲကတဝက်လောက်ဟာပွဲတွေများလုံးလို့စိတ်ပိုင်းဆိုင်ရာပင်ပန်းနွမ်းနယ်မှုတွေပိုခံစားရတာတွေရှိခဲ့တယ်လို့နိုင်ငံတကာဘောလုံးသမားသမဂ္ဂ FIFA Pro ရဲ့လေးလာတွေးရှိမှုကလည်းပြောထားပါတယ်ခင်ဗျာအခုနောက်ဆုံးသတင်းတစ်ခုကတော့ပြီးခဲ့တဲ့ကာတာကမ္ဘာဖလားဘောလုံးပွဲမှာမက်ဆီဝှက်ခဲ့တဲ့အာဂျင်တီးနားအသင်းကအင်္ဂလန်ကိုလေးလံတင်သွားမှာဖြစ်ပါတယ်နောက်ဆုံးဖိုင်နယ်ရဲ့ပထမပိုင်းမှာမက်ဆီဝှက်ခဲ့တဲ့အင်ဂျီအပါဝင်မက်ဆီရဲ့အင်ဂျီ6ထဲကိုလေလံပစ်သွားမှာဖြစ်ပြီးတော့အမေရိကန်ဒေါ်လာ10သန်းကျော်ရရှိဖို့မျှော်လင့်ထားတယ်ဆိုပြီးတော့စိုးစပီးလေလံကုမ္ပဏီကပြောလိုက်ပါတယ်ဒီကနေ့ရလာတဲ့အလူငွေတချို့ကိုတော့ဘာစလိုနာကလေးစေးရုံကဥဆောင်တဲ့ Unicat စီမံကိန်းကိုလူတန်းသွားမှာဖြစ်ပြီးတော့လေလံဘွဲကိုတော့လာမယ့်လုံးမ30ရက်နေ့ကနေဒသမ14ရက်နေ့ထိကျင်းပသွားမှာပဲဖြစ်ပါတယ်ခင်ဗျာ
ကမ္ဘာတင်နစ်ချန်ပီယံနဲ့အကျော်မဂျိုကိုဗစ်စံချိန်သစ်အပါအဝင်ကိုရီးယားနိုင်ငံရဲ့အားကစားကဏ္ဍကိုနှဆင်ကြည့်ရှုခဲ့ရလို့အားလုံးအနားခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VOA American တရဲ့ဘိုရူးညာအစီအစဉ်နဲ့ဆုံးမသက်ခင်သတင်းအချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါအောင်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသတိုက်ခိုက်မှုတွေကို၄ရက်ကြာရပ်ဆိုင်းထားဖို့ကာတာဘက်ကကြီးညာခဲ့ပြီးတဲ့နောက်ဟာမတ်စ်အဖွဲ့ကဖမ်းဆီးခံထားရတဲ့ဒဇာဂန်အချို့ကိုမနေ့ပြန်ကြာတာရင်းနဲ့အစောဆုံးထားပြီးပြန်လွှတ်ပေးဖို့ရှိနေပါတယ်။ဟာမတ်စ်တွေဘက်ကအမျိုးသမီးနဲ့ကလေးအယောက်50ကိုပြန်လွှတ်ပေးသွားမှာဖြစ်တယ်လို့အစ္စရေးဘက်ကလည်းအစ္စရေးအကျဉ်းထောင်တွေမှာထိမ့်သိမ်းခံထားရတဲ့ပါလက်စတိုင်းအမျိုးသမီးနဲ့ကလေးတွေကိုပြန်လွှတ်ပေးဖို့ရှိတယ်လို့ကာတာဘက်ကပြောပါတယ်။အမေရိကန်အကြီးအကဲအုပ်ချုပ်ရေးအရာရှိတဦးကတော့ကာတာအမေရိကန်နဲ့အီဂျစ်တို့ဥဆောင်တဲ့ရဲတပ်ဘက်ကြားစစ်ဆင်ညှိနှိုင်းမှုတွေပြုလုပ်ပြီးတဲ့နောက်မနေ့အစောပိုင်းမှာအဆိုပါသဘောတူညီချက်ကိုကြီးညာခဲ့တာလို့ပြောပါတယ်။အီရန်နိုင်ငံထဲမှာရှိတဲ့အီရန်ကအားပေးထောက်ခံနေတဲ့လက်နက်ကင်တွေကိုအမေရိကန်တပ်ဖွဲ့တွေကတနင်္လာနေ့ကနှစ်ကြိမ်ဆက်တိုက်လေကြောင်းကနေတိုက်ခတ်ခဲ့ကြောင်းအမေရိကန်စစ်တပ်လေပိုင်းဒေသကုတ်ကဲအဖွဲ့ကပြောပါတယ်။အီရန်နဲ့အီရန်ကအားပေးထောက်ခံတဲ့အုပ်စုတွေရဲ့အမေရိကန်နဲ့မဟာမိတ်တွေပေါ်တိုက်ခိုက်မှုတွေကိုတိုက်ရိုက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံဒေသစံတော်ချိန်ဒီကနေ့အစောပိုင်းမှာပဲအမေရိကန်ကတိုက်လေရင်နဲ့ပြင်းထန်နှစ်ခုကိုအတိအကျချိန်ရွယ်တိုက်ခိုက်ခဲ့ကြောင်းကြေညာချက်မှာဖော်ပြခဲ့တာပါ။ Jack Esaka အနီးမှာအခြေဆိုင်လှုပ်ရှားနေတဲ့ Hezbollah စစ်သွေးကြွတွေရဲ့ကုတ်ကဲရေးနဲ့စစ်ဆင်ရေးဌာနတွေကိုလည်းတိုက်ခိုက်ခဲ့တာလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတူက VOA ကိုပြောပါတယ်။ကိုဗစ်ကရောဂါနဲ့စစ်တပ်အာဏာသိမ်းမှုကြောင့်၃နှစ်ကြာရန်နာခဲ့ရတဲ့တောင်ကြီးဒဇောင်းနိုင်ပွဲကိုမနေ့ကပြန်ပြီးကျင်းပခဲ့ပေမယ့်အရင်နှစ်တွေတုန်းကလိုလူအများပြားလာရောက်တာမျိုးမရှိပါဘူး။တောင်ကြီးဒဇောင်းနိုင်ပွဲကိုနှစ်တိုင်းလာရောက်လို့ရှိတဲ့အမျိုးသမီးတူကတော့အခုနှစ်မှာလူမစီကားတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ AFP သတင်းဌာနကပြောပါရရှင်
။ကျေးဇူးပါ။ကျေးဇူးပါမက်ခင်လေး။အခုလိုသတင်းအချင်းချုပ်ပြီးမှတော့VOA ရဲ့ဘိုလုညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကမဆူမွန်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ David Greensberg တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနိုင်ဦးနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program